to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တန်ရဲ့ February 26ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လည်နေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းလက်မီတာ190လို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါရှင်။ကျွန်မခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့ဗုဒ္ဓဦးနေ့ညပိုင်းသတင်းတွေကိုမတ်မြသတင်းအောင်နဲ့အတူပြညာပေးသွားမှာဖြစ်ပါတယ်။ကမ္ဘာနိုင်ငံသီးသီးကအစိုးရရဲ့အနေနဲ့ကိုယ်နိုင်ငံအတွင်းမှာကိုရိုနာဗိုင်းရပ်စ်ပိုးဖြစ်ပေါ်တာတွေ့ရှိတယ်ဆိုရင်ပြင်းပြင်းထန်ထန်တုံ့ပြန်ကြဖို့ကိုယ်ကကျမကြီးအာနာပိုင်ကတိုက်တွန်းလိုက်ပါတယ်။ဘန်နီဆန်ဒက်စ်ကိုဒီမိုကရက်ပါတီသမ္မတလောင်းဖြစ်ရွေးမယ်ဆိုရင်နှုံပါသမ္မတရွေးကောက်ပွဲမှာသမ္မတထရမ့်ကိုရှုံးနိုင်တယ်ဆိုပြီးတော့တခြားဒီမိုကရက်ပါတီကိုယ်စားလှယ်လောင်းတွေကထိုးနှက်ခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာတက်ဆက်ပေးသွားဖို့ရှိပါတယ်ဗျာ။
ခုညဆက်ပြီးနှားဆင်ရမယ့်သတင်းလွှာတွေထဲမှာရခိုင်ပြည်နယ်တွင်ကလူခွင့်ရေးချိုးဖောက်မှုတွေကိုအရေးယူဖို့ဆန္ဒရှိသလိုအရေးယူနိုင်တဲ့စွမ်းရည်လည်းရှိတဲ့အကြောင်းပြည်ထောင်စုဝန်ကြီးကကုလလူခွင့်ရေးကောင်စီမှအခုလိုပြောပါတယ
် The government has studied the report and the office of the president issued a statement.
ဒီသတင်းနဲ့အတူကိုရိုနာဗိုင်းရပ်စ်ကူးစက်သူကူးစက်ခံရကြောင်းတန်မြတ်ရှိသူမရှိပေမဲ့ပညာရေးလုပ်ငန်းတွေဗမာပြည်ထဲမှာဆောင်ရွက်နေတဲ့အကြောင်းနဲ့အတူရခိုင်နဲ့ချင်းအင်တာနက်ဖြတ်တောက်ခံထားရတဲ့ဒေသတွေမှာအေအေနဲ့အစိုးရလက်နက်ကန်တပ်တို့ကြားဒီတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေတခါပြည်ထောင်စုလွှတ်တော်တွေမှာလည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆွေးနွေးရင်ထပ်ပြီးတော့အခြေတင်ဖြစ်ခဲ့တာကြောင့်လွှတ်တော်နာယကကသတိပေးခဲ့ရတဲ့အကြောင်းတွေသိကြရမှာပါရှင်။အခုရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှသေအောင်တို့ပြောပြပါမယ်ရှင်။
ကမ္ဘာနိုင်ငံတည်တည်ကအစိုးရအနေနဲ့ကိုယ်နိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ပိုးဖြစ်ပွားတာတွေ့ရှိတယ်ဆိုရင်ပြင်းပြင်းထန်ထန်တုံ့ပြန်ကာကွယ်ကြဖို့အတွက်အစဉ်သင့်မြင်ထားကြဖို့ကကျမကြီးအာလာပိုင်တွေကတိုက်တွန်းလိုက်ပါတယ်။ချိန်ထဲမှာပဲတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်မှုတွေအရှိန်ရော့ကျလာတာကြောင့်ဒီရောဂါနဲ့ပတ်သက်ပြီးတရုတ်နိုင်ငံတုံ့ပြန်မှုကိုလည်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့တာဝန်ရှိသူတွေကချီးကျူးလိုက်ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ406ယောက်ရှိပြီးတော့သေဆုံးသူ52ယောက်ရှိတယ်လို့တရုတ်အာဏာပိုင်တွေဘက်ကတော့ပြောပါတယ်။ကူးစက်ခံသူအလုံးနီးပါးကဟူပေပြည်နယ်ကဖြစ်ပြီးတော့သေဆုံးသူတွေအကုန်လုံးဟာအဲ့ပြည်နယ်ကပဲဖြစ်တယ်လို့ပြောပါတယ်။တရုတ်နိုင်ငံရဲ့တုံ့ပြန်မှုကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုလမ်းကြောင်းပြောင်းပြီးနောက်ထပ်လူသိမ်းပေါင်းများစွာကူးစက်ခံမဲ့အနေကကာကွယ်လိုက်တာမျိုးဖြစ်နိုင်တယ်လို့လည်းကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့တရုတ်နိုင်ငံနဲ့ WHO ပူးပေါင်းဆောင်ရည်အဖွဲ့ကိုဦးဆောင်သူ Bruce Alward ကပြောပါတယ်။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကဥရောပနဲ့အရှေ့လယ်ပိုင်းဒေသတွေပါဝင်နိုင်ငံ30ကျော်ကိုပြန့်နှံ့လာနေတာကြောင့်နိုင်ငံသီးသီးကအစိုးရအနေနဲ့လည်းရောဂါဖြစ်ပွားတဲ့သူတွေနဲ့အဲ့လူနဲ့ထိတွေ့ဆက်ဆံမှုရှိတဲ့သူတွေကိုအများဆုံးရှာဖွေဖော်ထုတ်ပြီးတော့နောက်ထပ်ကူးစက်ပြန့်နှံ့မှုမရှိအောင်ဒီလူတွေကိုထိန်းချုပ်တားဆီးဖို့စဉ်းစားတင်ကြောင်သူကပြောလိုက်ပါတယ်။ဒါပြင်အစိုးရအနေနဲ့မိမိရဲ့နိုင်ငံသားတွေကိုလက်ကြာခဏဆေးဖို့တိုက်တွန်းတင်တယ်လို့လည်းသူကပြောပါတယ်။အခုချိန်ကြီးတော့ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်းဟာ8,100ကျော်ရှိပြီးတော့သေဆုံးသူဟာ2,962ယောက်ထက်မနည်းရှိပါတယ်ခင်ဗျာ
။အီရန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကြောင့်နိုင်ငံအနောက်ပိုင်းဘာလူချစ်စတန်နယ်ဆက်ကိုအာဏာပိုင်တွေကတနင်္ဂနွေနေ့ကပိတ်ထားလိုက်တယ်လို့ခရိုင်အစိုးရပြောခွင့်ရက VOA ကိုပြောပါတယ်။ဒီလိုနေဆက်ပိတ်လိုက်တဲ့အတွက်ပါကစ္စတန်ဘက်ကိုပြင်မဲ့ရှီးရိုက်ဘာသာဝင်ဖျားဖူးခရီးသည်တွေကုန်သွယ်တွေနဲ့တခြားအလဲပတ်လာတဲ့လူအနည်းဆုံး 9,000 လောက်အီရန်နေဆက်မှာပိတ်မိနေတယ်လို့တနင်္လာနေ့ကဖုန်းနဲ့ဆက်သွယ်မိမျက်နှာမှာပြောခွင့်ရကပြောတာပါ။နေဆက်မှာပြိမိနေတဲ့သူတွေကိုနေရေးထိုင်ရေးစီစဉ်ပေးဖို့ပါကစ္စတန်ဝန်ကြီးချုပ်နဲ့ဘလူချစ်စတန်အုပ်ချုပ်ရေးမှူးတို့ကိုအတနာခံထားတယ်လို့ပြိမိနေသူတို့ကပြောပါတယ်။ပါကစ္စတန်ဘက်ကခွင့်ပြုမှသူတို့ကိုအီရန်နေဆက်ကနေတွားခွင့်ပြုနိုင်မယ်လို့တာဝန်ရှိသူတွေကပြောကြောင်းနဲ့မိသားစုတွေစောင့်မျှော်နေတဲ့ကေတာမျိုးကိုပြန်ခွင့်ပြုဖို့ဗီဒီယိုဖိုင်ကတဆင့်မြင့်တာရက်ခံတာကိုလည်းတွေ့ရပါတယ်။နေဆက်မပိတ်ခင်အချိန်ကနေဆက်ဖြတ်ကျော်ခဲ့ကြသူ200ကျော်ကိုလည်းဘလူချစ်စတန်ခရိုင်တဘာဝ BND ရဲ့စီမံခန့်ခွဲရေးဌာနကပါကစ္စတန်နေဆက်တက်ဖ်တန်မြို့မှာယာယီရွက်ပြင်တဲတွေဆောက်ပြီးတော့တီးကြခွဲစောင့်ကြည့်နေပါတယ်။အီရန်အာဏာပိုင်တွေစီကယောဂခင်းရှင်ကြောင်းလက်မှတ်မပါဘဲနဲ့နောက်ထပ်ဘသူ့ကိုမှနေဆက်မြို့တက်ဖ်တန်ကနေဖျက်ကျော်ခွင့်မပေးဘူးအမိန့်ထုတ်ထားတယ်လို့ခရိုင်အစိုးရပြောခွင့်ရကပြောပါတယ်။ယောဂခင်းရှင်ကြောင်းလက်မှတ်နဲ့နေဆက်ဖျက်ကျော်ခွင့်ရသူတွေကိုလည်းယာယီစခန်းတွေမှာ14ရက်စောင့်ကြည့်သွားမှာဖြစ်တယ်လို့သူကပြောပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံမှာလက်ရှိတောင်းထမ်းဆောင်နေတဲ့အမေရိကန်စစ်ဝန်ထမ်းတအူကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းအမေရိကန်စစ်တပ်ကဒီကနေ့မှထုတ်ပြန်လိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာဒီရောဂါပိုးကူးစက်မှုအများဆုံးဖြစ်နေတဲ့ဒေဂူးမြို့အနီးကမြို့တစ်ခုမှာခြေစိုက်ထားတဲ့ ကမ်ကယ်ရော့စကန်ကအသက်23နှစ်အရွယ်စစ်ဝန်ထမ်းကူးစက်ခံရကြောင်းကိုဒီကနေ့မှအတည်ပြုလိုက်တာပါဒီသတင်းမှတ်အစောပိုင်းတုန်းကလည်းဒီစစ်ခြေစိုက်ခံမှာပဲကိုရိုနာကူးစက်ခံရသူတူရှိခဲ့တာပါတောင်ကိုရီးယားနိုင်ငံဟာတရုတ်နိုင်ငံပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးရှိတဲ့နိုင်ငံဖြစ်ပါတယ်လက်ရှိမှာကူးစက်ခံသူ1000ကျော်နဲ့တည်ဆုံးသူ11ယောက်ရှိကြောင်းနောင်ကိုရီးယားယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကပြောပါတယ်တရုတ်နိုင်ငံအပြင်ဘက်မှာကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးတည်ဆုံးမှုရှိတဲ့ဖိလစ်ပိုင်နိုင်ငံမှာဆိုရင်လည်းဒီယောဂထိန်းချုပ်ရေးကိုအရှိန်ဟုန်မြင့်လှုပ်ဆောင်နေပါတယ်ပြည်ပနိုင်ငံတွေမှာတော့ရောက်အလုပ်လုပ်ကြနေတဲ့ဖိလစ်ပိုင်နိုင်ငံသား1000ကျော်ရှိနေပြီးတော့ကိုရိုနာကူးစက်မှုတွေဖြစ်နေတဲ့နိုင်ငံတွေမှာရောက်ရှိနေပေမဲ့လည်းအခုချိန်မှာအိမ်ပြန်ခွင့်ခီးတော်လာမှုကန့်သက်ထားတာကြောင့်အတော်များများအိမ်ပြန်ခွင့်မရပဲဖြစ်နေပါတယ်ဒီနိုင်ငံမှာစတင်ဖြစ်ပေါ်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကအခုဆိုရင်နိုင်ငံပေါင်း30ကျော်မှာပြန့်နှံ့ဖြစ်ပေါ်နေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကနိုင်ငံတွင်းကူးစက်မှုတွေတိုးလာနိုင်တဲ့အကြောင်းသတိပေးခဲ့ပြီးတဲ့နောက်ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာအင်္ဂါနေ့ကတော့အရေးပေါ်အခြေအနေထုတ်ပြန်ပြီးတော့ဒီဗိုင်းရပ်စ်ပိုးကိုကာကွယ်ရေးကြိုးပမ်းနေပါတယ်။ဒီမှာနိုင်ငံမှာတော့ကူးစက်ခံရသူအတည်ပြုထားတာတော့အခုချိန်ထိမရှိသေးပါဘူးခင်ဗျာ။
ကူးစက်မှုအန္တရာယ်ပိုများလာနေတဲ့ကိုရိုနာဗိုင်းရပ်စ်ကိုအမေရိကန်ပြည်ထောင်စုအတွင်းမှာထိန်းချုပ်ထားနိုင်ပြီလို့သမ္မတဒေါ်နယ်ထရမ်ကပြောပေမဲ့အစိုးရရဲ့ကိုရိုနာပြဿနာကင်တွယ်မှုနဲ့ပတ်သက်ပြီးတော့လွှတ်တော်အမတ်တွေချားမှအမြင်တွေကွဲလဲနေပါတယ်။သမ္မတထရမ်ကတော့အမေရိကန်နယ်နိမိတ်အတွင်းဒီရောဂါပိုကူးစက်မှုတွေကိုကောင်းကောင်းထိန်းချုပ်ထားနိုင်တဲ့အကြောင်းကိုအင်္ဂါနေ့ကပြောခဲ့ပါတယ်။တစ်ချိန်တည်းမှာပဲကိုရိုနာပြဿနာကိုကင်တွယ်ဖို့ဒေါ်လာတန်ပေါင်း2500အရေးပေါ်ရန်ပုံငွေလွှတ်တော်ကအတည်ပြုပေးဖို့သမ္မတထရမ်ကတောင်းဆိုထားပါတယ်။ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကျောင်း CDC လက်အောက်ကာကွယ်ဆေးနှင့်အသက်ရှူလမ်းကြောင်းဆိုင်ရာယောဂါဌာနညွှန်ကြားမှု Nancy Masonia ကတော့နိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုအအောင်မြင်မြင်ထိန်းချုပ်နိုင်နေဆိုတာမှန်ပေမဲ့ဒီယောဂါပိုကူးစက်ခံရတဲ့နိုင်ငံတွေပိုများလာပြီးတော့ဘယ်နေရာဘယ်ဒေသကဘယ်သူတွေစီကဘယ်လိုပုံစံနဲ့ကူးစက်နေတယ်လဲဆိုတာမသိရတဲ့အခါအမေရိကန်နိုင်ငံအတွက်ထိန်းချုပ်ဖို့ပုံမူခက်ခဲလာနိုင်နေဆိုတာကိုသတိထားရမှာဖြစ်တယ်လို့ပြောခဲ့ပါတယ်။အာရှတိုက်နိုင်ငံတွေနဲ့ရှင်ရင်ဥရောပမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရေးအတွက်နည်းနေသေးပေမဲ့ဥရောပတစ်လွှာနိုင်ငံတွေမှာလည်းဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကပ်ရောဂါအသွင်ဖြစ်လာနိုင်တဲ့အပေါ်မှာထိန်းချုပ်နိုင်ရေးအတွက်ပြင်ဆင်ဆောင်ရွက်နေကြပါတယ်။နေဆက်ဖြတ်ကျော်သွားလာရေးတွေကိုကြက်မှန်နေသလိုလိုအပ်ရင်အားကစားပွဲစဉ်တွေဖျော်ဖြေပွဲတွေကိုဖျက်သိမ်းမှုနဲ့တည်ယူပို့ဆောင်ရေးလုပ်ငန်းတွေခရီးသွားလာခွင့်ပိတ်ပင်တာနဲ့ကျောင်းတွေကိုပိတ်ဖို့စီစဉ်ထားတယ်လို့သိရပါတယ်ရှင်။
ဒီရိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဗျာ။ဒီကနေ့ဗုဒ္ဓနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမိုကရက်တစ်ပါတီအနေနဲ့ဗမော့ပြည်နယ်ထက်လွှတ်တော်မှာဘာနီဆန်ဒက်စ်ကိုဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်ရွေးချယ်မယ်ဆိုရင်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရမ့်ကိုရှုံးနိုင်တယ်လို့တခြားဒီမိုကရက်တစ်ပါတီကိုယ်စားလှယ်လောင်းတွေကထုတ်နယ်တိုက်ခိုက်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနာပြည်နယ်ချားလ်စတန်မြို့မှာအင်္ဂါနေ့ကပြုလုပ်ခဲ့တဲ့ဒီမိုကရက်တစ်ပါတီကိုယ်စားလှယ်လောင်းတွေရဲ့စကားဆစ်ထုတ်ပွဲအတွက်မှာမစ္စတာဆန်ဒက်စ်ကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့ကြတာပါ။ပါတီရဲ့သမ္မတလောင်းချုပ်ရွေးကောက်ပွဲတွေချင်းပါနေတာမှာမစ္စတာဆန်ဒက်စ်ကလက်ရှိမှာလူလူထောက်ခံမှုအများဆုံးနဲ့ထိတ်ဆုံးမှရှိနေတာကြောင့်လည်းဖြစ်ပါတယ်။ဘော်နီဆန်ဒက်စ်အနေနဲ့ဒေါ်နယ်ထရမ့်ကိုရှုံးမှာဖြစ်ပြီးလွှတ်တော်နေရာစလုံးကိုလည်း Republican နေနိုင်သွားလိမ့်မယ်လို့ညောင်မျိုးရောဝန်ဟောင်း Michael Bloomberg ကပြောပါတယ်။ဒါပေမဲ့ Mr. Sanders ကတော့တနိုင်ငံလုံးကောက်ယူထားတဲ့လူလူစစ်တမ်းတွေရနောက်ဆုံးအကြိမ်50မှာသူကဒေါ်နယ်ထရမ့်ကို48ကြိမ်နိုင်တယ်ဆိုပြီးတော့တုံ့ပြန်ပါတယ်။ဒါပြင် Massachusetts အထက်လွှတ်တော်အမတ် Elizabeth Warren ကလည်းသူ့အနေနဲ့တိုးတက်တဲ့မူဝါဒရည်မှန်းချက်တွေရှေ့ဆက်လုပ်နိုင်မှာဖြစ်တဲ့အတွက် Bernie Sanders ချက်ပိုပြီးတော့တင့်တော်တဲ့သမ္မတဖြစ်လိမ့်မယ်လို့ပြောပါတယ်ဒါပြင်ဆောက်သွန်းမျိုးတော်ဝင်ဟောင်းပီတ်ဘူတဂျက်ကလည်းဘာနီဆန်ဒါစ်ရဲ့ယူဆတွေကဒေါ်နယ်ထရမ့်ကိုရှင်းဖို့တော့မဖြစ်နိုင်ဘူးဆိုပြီးတော့ဝေဖန်ထိုးနှက်လိုက်ပါတယ်မကြသေးခင်ကကောက်ယူခဲ့တဲ့လူလူစစ်တမ်းတွေမှာတော့တောင်ကယ်လိုင်းနဲ့ပြည်နယ်မှာစနေနေ့ကကျင်းပမဲ့ဒီပါတီတွင်းအကျိုးရွေးကောက်ပွဲမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကဘာနီဆန်ဒါစ်ကိုကပ်ပြီးတော့အသာရနေတယ်ဆိုပြီးတော့ပေါ်ပြနေကြပါတယ်ခင်ဗျာ
အီရန်ရဲ့ဒုံးလင်းတဲ့အစီအစဉ်ကိုထောက်ပံ့ကူညီခဲ့တဲ့တရုတ်၊အီရန်၊ရုရှားနဲ့တူရကီတို့ကလူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်း73ခုကိုအမေရိကန်ကပိတ်ဆို့တံခတ်မှုအသစ်တွေချလိုက်ပါတယ်ဒီလိုပိတ်ဆို့တံခတ်လိုက်တဲ့အထက်မှာပါကစ္စတန်ဒုံးလင်းတဲ့အစီအစဉ်အတွက်အရေးပါတဲ့အစိတ်အပိုင်းတွေထောက်ပံ့ပေးပို့ခဲ့တဲ့တရုတ်အမျိုးသားတဦးလည်းပါဝင်တယ်လို့အမေရိကန်နိုင်ငံသားကြီးဌာနကပြောပါတယ်အရေးယူခံရတဲ့ကုမ္ပဏီတွေကတရုတ်နဲ့တူရကီကပို့ကုန်လုပ်ငန်းလုပ်တဲ့ကုမ္ပဏီတွေအဓိကပါဝင်တာပါ ပိတ်ဆို့တံခတ်အရေးယူခံရတဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်း73ခုစလုံးက2000ပြည့်နှစ်အီရန်မြောက်ကိုရီးယားနဲ့ဆီးရီးယားလက်နက်မပြန့်ပွားရေးဥပဒေကိုချိုးဖောက်ခဲ့တယ်လို့ဆွဆွဲခံထားရပါတယ်။အခုလိုပိတ်ဆို့တံခတ်မှုအသစ်တွေချမှတ်တာကအီရန်ဒုံးလက်နက်အစီအစဉ်နဲ့ပတ်သက်ပြီးတော့စိုးရိမ်စရာအခြေအနေမှရှိတာကိုထောက်ပြလိုက်တာဖြစ်တယ်လို့အီရန်ရဲ့ဒုံးလက်နက်အစီအစဉ်တွေတိုးမြင့်လှုပ်ဆောင်နေတာကိုဖြစ်နိုင်တဲ့နည်းလမ်းအလုံးသုံးပြီးတော့အစွမ်းကုန်တားဆီးသွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနကအင်္ဂါနေ့ကပြောပါတယ်။
မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးဆွေးနွေးမှုတွေရှေ့မတိုးနောက်မဆိုဖြစ်နေချိန်မှာပဲမြောက်ကိုရီးယားပေါ်ပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့ကိုအမေရိကန်အထက်လွှတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံပေါ်ပြင်းထန်သောပြည်အားတွေပြေးသွားဖို့အမေရိကန်အထက်လွှတ်တော်နိုင်ငံသားရေးကော်မတီအရှေ့အာရှပစိဖိတ်နဲ့နိုင်ငံတကာစိုက်ဘာလုံခြုံရေးဆိုင်ရာမူဝါဒဆက်ကော်မတီဥက္ကဋ္ဌကိုရီဂါဒနာကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။သမ္မတထရမ့်အစိုးရတက်လာလာခြင်းမှာမြောက်ကိုရီးယားပေါ်အမြင့်ဆုံးပြားပေးခဲ့တဲ့မူဝါဒကအောင်မြင်ခဲ့ပေမဲ့သာမန်ရေးဆွေးနွေးမှုတွေလုပ်ဖို့အတွက်ဒါကိုပြန်ဖြတ်သိမ်းခဲ့ကြောင်းအမေရိကန်အနေနဲ့မြောက်ကိုရီးယားအစိုးရအနေနဲ့သူ့ကိုကူညီပံ့ပိုးမြောက်ကိုရီးယားအစိုးရနဲ့သူ့ကိုပံ့ပိုးကူညီနေတဲ့သူတွေကိုဒဏ်ခတ်ပိတ်ဆို့မှုတွေချက်ချင်းချမှတ်တင်တယ်လို့ Republican ထက်လွှတ်တော်မတ်ဂါနာကပြောပါတယ်။ဒါမဲ့လည်းနိုင်ငံတကာအနေနဲ့မြောက်ကိုရီးယားနိုင်ငံပေါ်မှာအထီးကျန်လာအောင်ဖြစ်စေဖို့အတွက်တနမာရေးရကျိုးပမ်းမှုတွေကိုအမေရိကန်အစိုးရအနေနဲ့အစကျိုးပမ်းသွားအောင်ဖြစ်တယ်လို့ပြောပါရယ်အမေရိကန်သမ္မတဒေါနယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်တို့ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာဒုတိယကြိမ်ဆွေးနွေးမှုတစ်နှစ်အကြာမနေ့ကဒီအထက်လွှတ်တော်ဆက်ကော်မတီဂျာနာဘွဲမှာအဲ့လိုဆွေးနွေးခဲ့ကြတာဖြစ်ပါရယ်သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်တို့ဟာ2018ဇွန်လကစင်ကာပူမှာပထမဆုံးကြိမ်ဆွေးနွေးခဲ့ပြီးတော့မြောက်ကိုရီးယားကျွမ်းဆင်မှာနျူကလ িয়ার ဖြတ်သိမ်းနဲ့ပတ်သက်ပြီးတော့သဘောတူလက်မှတ်ရေးထိုးခဲ့တာပါဒါပေမဲ့ဗီယက်နမ်နိုင်ငံမှာတွေ့ဆုံစဉ်မှာတော့ဒီသဘောတူညီချက်ကိုဖော်ဆောင်မှုအတွက်နှစ်ဖက်ထပ်ပြီးတော့သဘောတူညီချက်မရခဲ့ပါဘူးခင်ဗျာ
အိန္ဒိယနိုင်ငံနယူးဒေလီမြို့မှာအိန္ဒိယနိုင်ငံသားဥပဒေသိက်ကိုဆန့်ကျင်သူတွေနဲ့ထောက်ခံသူတွေအကြားအပြန်အလှန်တိုက်ခိုက်မှုတွေအတွင်ဒီကနေ့ဗုဒ္ဓဟူးနေ့ထိသေဆုံးသူအနည်းဆုံး20လောက်ရှိပါတယ်။အိန္ဒိယမှာပြင်ဆင်ပြဋ္ဌာန်းခဲ့တဲ့အငင်းပွားပွဲနိုင်ငံသားဥပဒေသိက်ဟာမွတ်စလင်တွေအပေါ်မှာခွဲခြားဆက်ဆံမှုတွေရှိတယ်ဆိုပြီးအငင်းပွားမှုတွေနဲ့ကံကွယ်ဆန္ဒပြမှုတွေဖြစ်ခဲ့တာပါ။အင်္ဂါနေ့ကတော့ဟိန္ဒူဘာသာဝင်ကံကွယ်ဆန္ဒပြသူတွေကနယူးဒေလီအရှေ့မြောက်ပိုင်းမှာတစ်တီးနဲ့ဟင်းဒီဟင်းရွက်ဆိုင်တွေအပြင်မွတ်စလင်ဖျားကြောင်တစ်ခုကိုလည်းမီးရှို့ခဲ့တယ်လို့မျက်မြင်သက်သေတူကပြောပါရယ်အဒီကယုံတွင်းမှာအနည်းဆုံးအရသာ180ကျော်နဲ့လုံခြုံရေးတပ်ဖွဲ့ဝင်90ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရကပြောပါရယ်ပဋိပက္ခတွေမှာပါဝင်ပတ်သက်သူတဦးကိုရဲကဖမ်းထားပြီးတော့နောက်ထပ်20လောက်ကိုစစ်ဆေးမေးမြန်းမှုထိန်းသိမ်းထားတယ်လို့ Press Trust of India သတင်းဌာနကဖော်ပြပါရယ်ပြီးခဲ့တဲ့ဒီဇင်ဘာကထုတ်ပြန်ခဲ့တဲ့ဒီဥပဒေသေးအရအိန္ဒိယနိုင်ငံတွေကနေဖိနှိပ်မှုတွေကြောင့်အိန္ဒိယနိုင်ငံနဲ့ထွက်ပြေးလာသူတွေကိုနိုင်ငံသားဖြစ်ခွင့်ပြုတဲ့အထက်မှာမွတ်စလင်တွေကိုချဲလှန့်ထားတာကြောင့်ဆန္ဒပြပွဲတွေအိန္ဒိယနိုင်ငံတစ်ဝှမ်းမှာလနဲ့ချီပြီးတော့ပေါ်ပေါက်ခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်အိန္ဒိယနိုင်ငံခရီးစဉ်စတင်ချိန်နဲ့တိုက်တိုက်ဆိုင်ဆိုင်အခုအကြမ်းဖက်မှုတွေတဖန်ပြန်ပြီးတော့ပြင်းထန်လာခဲ့တာဖြစ်ပါတယ်ရှင
်ဘုရင်နဲ့ညာပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မတ်မြသင်းအောင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်နဲ့သက်ဆိုင်တဲ့သတင်းလွှာတွေသတင်းဆောင်ပါတွေစက်တိုက်နာဆင်ကြရပါမယ်။မြန်မာနိုင်ငံအနေနဲ့ရခိုင်ပြည်နယ်အတွင်းမှာကျူးလွန်ခဲ့တဲ့ဒီလူခွန်ရေးချိုးဖောက်မှုတွေကိုကင်တွယ်အရေးယူဖို့စိတ်ဆန္ဒရှိသလိုပဲအရေးယူနိုင်စွမ်းလည်းရှိတယ်လို့ပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေကကုလသမဂ္ဂလူခွန်ရေးကောင်စီမှာပြောသွားပါတယ်။ရခိုင်မှာဖြစ်ခဲ့တဲ့လူခွန်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာဖိအားတွေတိုးလာနေပြီးအခုညီလာခံထဲမှာလည်းဒီအကြောင်းတွေဆွေးနွေးဖို့ရှိနေတဲ့အချိန်မှာမြန်မာခေါင်းဆောင်တဦးကအခုလိုပြောသွားခဲ့တာပါ။ဒီအကြောင်းအပြည့်အစုံကိုကိုသားညိုဦးကပြောပြပါမယ်ရှင်။
ဆွစ်ဇာလန်နိုင်ငံဂျနီဗာကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ညီလာခံနိုင်ငံအကြီးတန်းခေါင်းဆောင်တွေမေကွန်ပြကြတဲ့အစီအစဉ်မှာနိုင်ငံတော်တမန်ငံယုံဝင်ကြီးဦးကျော်တင့်ဆွေကနေပြီးတော့ဒီကနေ့ဖေဖော်ဝါရီလ26ရက်နေ့မှာပြောဆိုသွားတာဖြစ်ပြီးရခိုင်ပြည်ပခနဲ့ပတ်သက်ပြီးတော့မြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုအလေးပေးအဲဒီမှာရှင်းပြပါရစေ။မြန်မာအစိုးရအနေနဲ့ရခိုင်ရင်းနဲ့ပတ်သက်တဲ့လွတ်လပ်သောစုံစမ်းရေးကော်မရှင် ICEO ကိုဖွဲ့စည်းပြီးတော့အဲဒီစုံစမ်းရေးအဖွဲ့ရဲ့အစီအစဉ်စာအပေါ်မှာအရေးယူဆောင်ရွက်မှုတွေလုပ်ဖို့ရှိတယ်လို့လည်းပြောပါရစေ
။ The government has studied the report andThe office of the president issued a statement instructing
အစိုးရအနေနဲ့ဒီအစီရင်ခံစာကိုလေ့လာပြီးတဲ့အခါကျတော့ရှင်းနေကြုံယုံနေနဲ့နောက်ထပ်စုံစမ်းစစ်ဆေးမှုတွေနဲ့အရေးယူကင်တွယ်မှုတွေလုပ်ဖို့တမရယုံကနေညွှန်ကြားချက်ထုတ်ခဲ့ပါတယ်။အလားတူလိုပဲတမရဘက်ကလည်းဒီအမှုတွေကိုတမရတရားစီရင်ရေးလမ်းကြောင်းအရေးယူဖို့စစ်ဥပဒေချုပ်ယုံကနေဆောင်ရွက်သွားမယ်လို့ကြေညာထားပါတယ်။ဒါကြောင့်မြန်မာနိုင်ငံအနေနဲ့ဒီအမှုကျွန်းလွန်သူတွေကိုအရေးယူဖို့စိတ်ဆန္ဒရှိသလိုအရေးယူနိုင်စွမ်းလည်းရှိပါတယ်
။ဒါ့အပြင်ရခိုင်ပြည်ပခပြည်လေးနဲ့ဒုက္ခသည်တွေနေရာပြောင်းရေးအတွက်လည်းအင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ညှိနှိုင်းဆောင်ရွက်နေပါတယ်လို့ပြောပါရယ်။ မြန်မာနိုင်ငံနေနဲ့ရခိုင်ပြည်နယ်တွင်းကရိန်ဂျာရင်းနဲ့ပတ်သက်လို့ကုလသမဂ္ဂအပါဝင်နိုင်ငံတကာ PR တွေကိုရင်ဆိုင်နေရတယ်လို့လက်တလောနိုင်ငံတကာတရားရုံးမှလည်းရိန်ဂျာတွေပေါ်လူမျိုးတုံးတက်ဖြတ်ကျူးလွန်နေဆိုတဲ့ဆွဲချက်ကိုလည်းရင်ဆိုင်နေရတာပါမြန်မာစစ်အပ်ဘက်ကတော့ရိန်ဂျာအုံနှုံးကိုလက်မခံပေမဲ့ဒီအဖြစ်အပျက်တွေကိုနိုင်ငံတွင်းတရားစီရင်ရေးအရကန့်တွဲဖြေရှင်းသွားနိုင်တယ်ဆိုပြီးတော့တုံ့ပြန်ထားပါတယ်အခုကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ညီလာခံအတွင်းမှာလည်းရခိုင်ပြည်နယ်ကရိန်ဂျာအရေးကိစ္စအပါဝင်မြန်မာလူခွင့်အခြေအနေနဲ့ပတ်သက်လို့အတော်လေးဆန်းစစ်ဝေဖန်ခံရမယ့်အခြေအနေမှာရှိနေတာပါပြည်အောင်စုဝင်ကြီးဦးကျော်တင့်ဆွေကတော့ဒီလူခွင့်ကောင်စီအနေနဲ့ကမ္ဘာနေရာအသီးသီးကလူခွင့်ကိစ္စတွေကိုကင်တွယ်တဲ့နေရာမှာတပြေးညီဆောင်ရွက်ဖို့လိုတယ်လို့တိုင်းပြည်တွေရဲ့တည်ကြားရှိတဲ့တန်ဖိုးနဲ့အချုပ်အခြာကိုလေးစားဖို့လိုတယ်ဆိုတာကိုလည်းထောက်ပြပါရတယ်သူကိုယ်တိုင်ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်ဖြစ်နေနယူးယောက်မှာတာဝန်ထမ်းဆောင်စဉ်ကလူခွင့်ရေးကော်မရှင်ကနေကုလသမဂ္ဂလူခွင့်ရေးကောင်စီဖြစ်ပြောင်းလဲဖို့ပြင်ဆင်ဆောင်ရွက်မှုမှာပါဝင်ခဲ့ပြီးတော့အဲ့ဒီတုန်းကလူခွင့်ရေးကောင်စီနဲ့ပတ်သက်လို့မျှော်လင့်တာတွေဖြစ်မလာသေးဘူးလို့သူ့ရဲ့မိကုံးမှာထောက်ပြသွားတာပ
ါ The international community has high hopes and aspirations. We dreamed of a human rights council where all human rights are
လူခွင့်ရေးကောင်စီဖွဲ့စည်းမှုမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မျှော်လင့်ချက်ကြီးကြီးမားမားရှိခဲ့ပါတယ်ဖွံ့ဖြိုးတိုးတက်မှုတွေဦးစားပေးဆောင်ရွက်ပြီးနိုင်ငံတွေရဲ့အချုပ်အခြာအာဏာကိုလေးစားတန်ဖိုးထားကကမ္ဘာနေရာအသီးသီးကလူခွင့်ရေးအခြေအနေမှန်သမျှကိုမျက်မျှတတတပြေးညီကင်တွယ်သွားဖို့ဆိုတာမျှော်လင့်ထားခဲ့ကြတာပ
ါအခုလူခွင့်ရေးကောင်စီညီလာခံအတွင်းမှာမြန်မာလူခွင့်ရေးနဲ့ပတ်သက်လို့သက်ဆိုင်ရာကုလတာဝန်ရှိသူတွေရဲ့တင်ပြချက်တွေပေါ်မှာအပြန်အလှန်ဆွေးနွေးကြဖို့လည်းရှိသလိုသက်တမ်းကုံဆုံးတော့မဲ့ Miss Yanhili နေရာမှာမြန်မာလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တစ်ကိုလည်းခံထားဖို့ရှိနေပါတယ်ဒီတော့ American Outlet တော်အမတ်ဟောင်း Tom Andrews ကိုလူခွင့်ရေးကောင်စီဥက္ကဋ္ဌကနေပြီးတော့အမည်စရင်တင်သွင်းထားပါတယ်။လူခွင့်ရေးကောင်စီညီလာခံကနေပြီးတော့ Tom Andrews ကိုအတီးပြုတ်လိုက်မယ်ဆိုရင်တော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထုကိုယ်စားလှယ်တွေပထမဆုံး American လူမျိုးဖြစ်လာမှာပါခင်ဗျာ
။ဒီမြန်မာကိုယ်စားလှယ်အဖွဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှတက်ရောက်နေတဲ့အကြောင်းကိုသားညုံပြောသွားတာပါရှင်။အခုတခါတော့မြန်မာပြည်တွင်းမှာကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ကာကွယ်ရေးဘယ်လိုဆောင်ရွက်နေကြသလဲဆိုတာကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာ COVID-19 ကိုရိုနာရောဂါပိုးဆောင်ကြီးနဲ့တန်လျာလူနာမရှိသေးပေမဲ့ဒီဗိုင်းရပ်စ်နဲ့ပတ်သက်လို့ကြိုတင်ကာကွယ်ရေးအတွက်ကျန်းမာရေးဌာနတာဝန်ရှိသူတွေကပြည်သူတွေကိုအသိပညာပေးတဲ့အပိုင်းကိုအဓိကထားပြီးတော့ဆောင်ရွက်နေပါတယ်။သက်ဆိုင်တဲ့မြို့နယ်အသီးသီးကပြည်သူ့ကျန်းမာရေးဦးစီးဌာနတွေကလည်းနိုင်ငံခြားခရီးသွားအဝင်အထွက်တွေမှာတေချာစောင့်ကြပ်စစ်ဆေးနေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်မတ်ဆုစုကပြောပြမှာပါရှင်။
ဇန်နဝါရီလ31ရက်ကနေဖေဖော်ဝါရီ25ရက်မနေ့ကအထိစီးရင်တွေအရမြန်မာနိုင်ငံမှာ COVID-19 စောင့်ကြည့်လူနာ39ဦးနဲ့တန်တရားလူနာ2ဦးပေါင်း42ဦးရှိခဲ့တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကစီးရင်ထုတ်ပြန်ထားပါတယ်။အဲ့ဒီထဲကစောင့်ကြည့်လူနာ2ဦးရဲ့ဓာတ်ခွဲအတည်ပြုချက်ကိုစောင့်ဆိုင်းနေပြီးကျန်တဲ့အယောက်40မှာတော့ရောဂါပိုးမတွေ့ရှိခဲ့ပါဘူး။ဒီယောဂစောင့်ချက်ကြည့်ရှုရေးလုပ်ငန်းတွေကိုအပြည်ပြည်ဆိုင်ရာလေဆိပ်တွေနဲ့နေဆက်ဂိတ်တွေမှာသက်ဆိုင်တဲ့ဌာနတွေပူးပေါင်းဆောင်ရွက်နေသလိုတရုတ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ကချင်နဲ့ရှမ်းပြည်နယ်တွေမှာလည်းယောဂကာကွယ်ရေးအတွက်ပြည်သူကိုအသိပညာပေးမှုတွေတိုးမြှင့်ဆောင်ရွက်နေတာပါ။ရှမ်းပြည်နယ်အရှေ့ပိုင်းကတော့တရုတ်နဲ့တိုက်ရိုက်ဝင်ပေါက်မရှိပေမဲ့ယူရီးယားနဲ့လာအိုနိုင်ငံတွေနဲ့တိုက်ရိုက်နယ်နိမိတ်ချင်းထိစပ်မှုရှိနေရာကြောင့်အဲ့ဒီကနေဝင်လာသူတွေကိုကျမရေးစစ်ဆေးမှုတွေတိတိကျကျလှုပ်ဆောင်ပေးနေတယ်လို့ရှမ်းပြည်နယ်အရှေ့ပိုင်းပြည်သူ့ကျမရေးဦးစီးမှုဒေါက်တာမြင့်ကျော်ကပြောပါတယ
်တရုတ်ပြည်နယ်တိုက်ရိုက်ဝင်ပေါက်တော့မရှိဘူးသူတေတာလေးအထူးတေတာနှစ်တင်နဲ့ဒီဆက်ဆက်နေတဲ့နေရာတွေမှာကျမရေးစစ်ဆေးမှုတွေဆောက်ရပေးရရှိတယ်နောက်တစ်ခုကကျွန်တော်တို့ပြည်သူလူထုအခြေပြုတဲ့ယောဂစောင့်ချက်ကြည့်ရှုခြင်းပေါ့နော်အဲ့ဒါကိုကျွန်တော်တို့ဒီရက်ကြီးလေပဲရက်ရွာလေပဲအထိပညာပေးတဲ့လုပ်ငန်းဆောင်ရွက်တယ်လို့ပဲကျွန်တော်တို့ထူထူအုပ်ချုပ်ရေးဦးစီးဌာနရက်ကျေးစီးရီရဲ့အတိုင်းရင်းသားအဖွဲ့အစည်းတွေနဲ့ပေါင်းပြီးတော့ကြတော့ကျွန်တော်တို့ကရှားတယ်နာတယ်တရုတ်ပြည်ဘက်ကပြန်လာတဲ့သူတွေ့တယ်ဆိုရင်ကျမရေးဌာနကိုမြန်သတင်းပေးဖို့အတွက်ပြည်သူလူထုခြေပြုယောဂဆောင်ချက်ကြည့်ရှုရေးစနစ်ကိုလည်းချက်မိနေရှေ့ပိုင်းမြို့နယ်များမှာထောင်ရဲလျက်ရှိပါတယ
်ရှမ်းပြည်နယ်ထဲမှာ COVID-19 ကိုရိုနာယောဂပိုးဆောင်ချီလူနာက10ဦးအထိရှိခဲ့တာပါဒါကြောင့်ဒီယောဂပိုးနဲ့ပတ်သက်ပြီးပြည်သူတွေကိုအသိပညာပေးတဲ့အပိုင်းမှာသက်ဆိုင်ရာဌာနတွေနဲ့ပူးပေါင်းပြီးမြို့နယ်အသီးသီးမှာဆွေးနွေးပွဲတွေပြုလုပ်ပေးနေကြောင်းနဲ့နေဆက်ဂိတ်တွေမှာလည်းကျမရေးအသိပညာပေးချက်တွေကိုဝင်လာတဲ့နိုင်ငံခြားခရီးသွားတွေစီဖြန့်ဝေတာတွေလုပ်တယ်လို့ဆိုပါတယ်။ဒါတွေကိုဇန်နဝါရီလ25ရက်ကတည်းကစတင်ဆောင်ရွက်နေသလိုဟိုတယ်နဲ့ခရီးသွားလာရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့လည်းခရီးသွားကျမရေးလမ်းညွှန်ချက်တွေကိုဖြန့်ဝေပေးနေတယ်လို့လည်းဒေါက်တာမြင့်ကျော်ကပြောပါတယ်။မြန်မာနိုင်ငံအထက်ပိုင်းဖြစ်တဲ့ကချင်ပြည်နယ်ထဲမှာတော့တ िश ူးမပြောဆိုင်ခင်းတွေကြောင့်တရုတ်လုံသားအဝင်အထွက်အများရှိနေပြီးသူတို့ကိုကျမကြီးစစ်ဆေးမှုတွေအစဉ်တစိုက်လှုပ်ဆောင်နေကြောင်းနဲ့အခုထိတော့အားလုံးဟာကျမကြီးကောင်းမွန်တယ်လို့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ပြည်သူကျမကြီးဦးစီးမှုဦးသိန်းမြို့က VOA ကိုပြောပါတယ်
ကျွန်တော်တို့ဝိုင်းမော်မှာကသူတို့လှုပ်လှုပ်နေတာနှစ်ပေါင်းများစွာကြာပြီပေါ့နော်နှစ်ပတ်တစ်ခေါက်သူတို့ပေါ်ရပါစတန်တို့လှုပ်ရတယ်ပေါ့နော်အဲဒီစီကန်းနဲ့သူတို့ပြည်ဝင်ဝင်စနစ်တကျသူတို့ပေးထားတာတွေရှိတယ်သူတို့ကျမကြီးတွေကျွန်တော်တို့အများအားဆောင်ကြည့်နေတယ်အခုချိန်ထိအကုန်လုံးကျမကြီးကောင်းကြပါတယ်ဟုတ်ကဲ့
မြန်မာနိုင်ငံမှာ COVID-19 တခွဲအတည်ပြုလူနာမရှိသေးပေမဲ့လည်းယောဂဖြစ်ပွားသူတွေကိုရုတ်တရက်တစ်ပြိုင်တည်းထဲတွေ့လာနိုင်တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနတာဝန်ရှိသူတွေကသတိပေးပြောဆိုထားပါတယ်။အဲဒါကြောင့်ပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလမ်းသဘင်တွေကိုရှောင်ကျဉ်ကြဖို့နဲ့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ယောဂကာကွယ်ရေးကျန်းမာရေးအသိပေးနှိုးဆော်ချက်တွေကိုလိုက်နာဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာယောဂါပိုးဟာအခြားနိုင်ငံပေါင်း42နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့ဖေဖော်ဝါရီ26ရက်ညနေခင်းစီရင်အရာလူပေါင်း 8,100 ကျော်ကူးစက်ခံနေရတာပါ။ဒါဟာကမ္ဘာလှည့်အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ692ယောက်နဲ့သေဆုံးသူ4ဦးရဲ့စီရင်ကိုပါထည့်ထွက်ထားတာဖြစ်ပြီးသေဆုံးသူကတော့စုစုပေါင်း 2,900 ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။COVID-19 ကိုရိုနာယောဂါပိုးကူးစက်ခံရမှုဒုတိယအများဆုံးဖြစ်တဲ့တောင်ကိုရီးယားနိုင်ငံမှာတော့လူဦးရေ1,000ကျော်ကူးစက်ခံခဲ့ရပြီးသေဆုံးသူ12ဦးထိရှိသွားပါပြီ
။မြန်မာပြည်ထဲမှာ COVID-19 အဆုတ်နဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂါစောင့်တည်မှုနဲ့အသိပညာပေးမှုတွေအကြောင်းစုစုကစူးစီးတင်ပြခဲ့တာပါရှင်။အခုရခိုင်နဲ့ချင်းပြည်နယ်ဘက်ကနယ်မြေလုံခြုံရေးအခြေအနေတွေကိုလည်းအလှည့်ပေးကြပါမယ်။ Internet line ဖြတ်တောက်ခံထားရတဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်၃ခုလောက်မှာအစိုးရတပ်နဲ့ AA ရခိုင်လက်နက်ကိုင်ဖွဲ့တို့ရပ်ပေါင်း20ကြာတိုက်ပွဲအပြင်းထန်ဖြစ်နေတယ်လို့ AA အဖွဲ့ဘက်ကပြောပါတယ်။ရခိုင်နဲ့ချင်းပြည်နယ်တဲကမတည်ငြိမ်သေးတဲ့ဒေသတွေရဲ့အခြေအနေတွေအကြောင်းဒီ VOA သတင်းထောက်ကိုတက်နိုင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
ချင်းပြည်နယ်ပလောဝမြို့နယ်ကမီးရှောင်တရာအနီးမှာရခိုင်လက်နက်ကိုင်အဖွဲ့နဲ့စိုးရတပ်တို့ဟာရဲပေါင်း20ကြာတိုက်ပွဲပြင်းထန်ဖြစ်ပေါ်နေတယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်။ဒီကဖေဖော်ဝါရီ25ရက်နေ့မှာဒီပလောဝမြို့နယ်ဒီမီးရှောင်တရာထိပ်ကဒီအရင်ရက်တွေကဒီတိုက်ပွဲတွေပြင်းထန်နေတဲ့ဒီမြန်မာစစ်တပ်ရဲ့ဒီလက်နက်ကြီးစခန်းပေါ့နော်ဒီပြူဟာကုန်းအဲ့ဒီမှာဒီ20ရက်မြောက်အဖြစ်တာတိုက်ပွဲတွေကတော့ဆက်ပြီးတော့ရှိနေတာဟုတ်အတူတပြင်းတော့ဒီအဲ့ဒီစခန်းကိုစစ်ကူပေးဖို့အတွက်ဒီလက်နက်ကြမ်းမီကြောက်ရိုက်ခါပြီးဟိုစစ်ကူတွေပို့ဖို့အတွက်စူးစမ်းနေတဲ့ဒီမြန်မာစစ်ကောင်ရဲ့စစ်ကြောင်းတွေနဲ့ဟိုကျွန်တော်တို့ရခိုင်တပ်တို့ရဲ့ဒီဖြတ်တောက်ရေးစစ်ကြောင်းတွေအဲ့ဒီဒေသတဝိုင်းမှာတိုက်ပွဲတွေဟိုနေဒီဆက်တိုက်တာအပြင်းထန်ဖြစ်နေတာလို့ရှိတယ်
ရခိုင်နောက်ပိုင်းကအဲ့မြေပုံနဲ့မင်းကြမျိုးနေတွေဟာအင်တာနက်လိုင်းဖြတ်တောက်တာခံနေရတာဖြစ်ပြီးမနေ့ကလည်းတိုက်ပွဲပြင်းထန်ဖြစ်ပေါ်ခဲ့တယ်လို့နှစ်ဖက်အကြဆုံးရှိတယ်လို့လည်းပြောပါတယ်
ဟိုနောက်တစ်ခုကတော့ဒီမြေပုံမျိုးနေမြေပုံရဲ့နောက်ဒီမင်းပြအဲ့ဒီဘက်ဒီမှာလည်းတိုက်ပွဲတွေတော့မနေ့ကဆက်ပြီးတော့ရှိနေကြဒီမြေပုံမျိုးနေစင်းရွာရဲ့အချင်းမြောက်ဘက်ဒီ4ကီလိုခွေးလောက်အကွာမှာပေါ့နော်အဲ့ဒီမှာရှိတဲ့ဒီတောင်တန်းမှာဒီမနေ့7နာရီမှာတစ်ချိန်ပေါ့နောက်ပြီးလို့ရှိရင်နောက်တနေရာမှာပဲဒီ7နာရီ7မိနစ်မှာဟိုနောက်တနေရာမှာတစ်ချိန်ပေါ့နော်အဲ့ဒီမှာတိုက်ပွဲတွေဟို2ချိန်ဒီ6ဆင်းနောက်ဆင်းဖြစ်တာပေါ့ရန်သူပဲကထိခိုက်ကြဆုံးမှုကတော့များတယ်ကြာဒါပေမဲ့အသေးစိတ်တော့ဟိုလုံးလုံးစီတော့မတည်ရဘူ
းမင်းများမြို့နယ်ကရန်ကုန်စစ်တေကာလန်အနီးမှာလည်းတိုက်ပွဲဖြစ်ပေါ်နေတာ၃ရက်လောက်ရှိပြီလက်နက်ကြီးတွေနဲ့ပစ်ခတ်နေကြတယ်လို့မင်းများဒေသခံတို့ကပြောပါတယ
်အဲ့တော့ဒီကျွန်တော်တို့ရန်ကုန်စစ်တေကာလန်ရဲ့ဘဲတစ်ဖက်တစ်ချက်မှာရှိတဲ့ဟိုမကန်းရှောင်းရဲ့စစ်ဖက်မှာရှိတဲ့ဟိုမြင့်မုံတော်ဖရားလို့ရှိတဲ့စစ်အဲ့ဒီဖရားရဲ့ဘဲနားမှာစစ်တာတော့ဟို၃ရက်လောက်တော့ရှိပြီကြာလည်းလက်ကြည့်ပြတာတော့ရှိပါတယ်လေရင်လည်းလာလို့နေ့တိုင်းလိုလာပြီးလေရင်လည်းပုံကြည့်တာလေးလည်းရှိတယ်ဟုတ်ရှိပါတယ်ရှိပါတယ်ကျွန်တော်တို့ဒီကအကျိုးရွာတို့ဆိုလို့ရှိရင်တော့ဒီမှာအန်းသားရွာကေဆစ်ခန်းဒီနရင်ကေဆစ်ခန်းရွာတွေမနေလို့ရှိပါတယ
်ကျောက်တော်မျိုးနဲ့တိမ်မကြီးရွာနေမှာလေတိုက်ပွဲဖြစ်ပေါ်နေတာတွေရှိတယ်လို့ကျေးရွာတွင်းကိုတပ်မတော်သားတွေဝင်ရောက်ပြီးကြက်တွေနဲ့စားစရာတွေကိုယူဆောင်နေတာတွေရှိတယ်လို့တိမ်မဒေသခံတဦးကပြောပါတယ
်ဒီလိုတော့ရိုင်းမင်းချင်းတော့ရှိပါဘူးသူတို့ကျမကိုဝန်တော့ဒီလိုဟိုဆိုင်ကဟိုဈေးတွေကိုဈေးပြုတ်လို့ဆွေးယူတယ်ဒီကြားတွေပါရင်ရိုက်တယ်နှောင်းတယ်ဒူအီရှာမရှိရယ်အီရှာမရှိဘူးဆိုရင်တော့ဒီကပ်ပစာတွေကိုဖာပြီးတော့ဓာတ်တော့ယူပါရှိမနေ့ကလည်းမနေ့ကလည်းဒီတနေ့အငယ်ကတော့မကြားဘူးအကြီးတွေကထူနေတယ
်ပြီးခဲ့တဲ့ရက်ပိုင်းတွေကတိုက်ပွဲပြင်းထန်ဖြစ်ပေါ်ခဲ့တာကြောင့်ရသေးတော်မျိုးပေါ်ကိုထွက်ပြေးလာကြတဲ့စစ်ဆောင်စခန်းတွေကိုလည်းဒီကနေ့မနက်ပိုင်းမှာတပ်မတော်ဘက်ကဝင်ရောက်စစ်ဆေးတာတွေလုပ်နေတယ်လို့စစ်ဆောင်ကုညီရုပ်ဖွဲ့ကကိုဘက်ကာကပြောပါတယ
်မျိုးပေါ်မှာနေရရောက်ကဒီကကျွန်တော်ဟိုကအပေါင်းလေးမိသားစုတွေပြောခဲ့ကြရတာတော့ဟို မနက်ဒီနေ့မနက်9နာရီ10မိနစ်လောက်ကစပြီးတော့သူတို့မြို့ထဲဝင်နေပေါ့နော်အဲဒီဟိုဝတ်စုံပြင်းနဲ့ယူနီဖောင်းပြင်းနဲ့တန်းတဲ့အင်အားပြင်းနဲ့အဝင်ပြီးတော့အဲဒီဟိုဟာအလိုတော်ပြည့်ကျောင်းသားမှာတစ်ဖွဲအမှမြို့အဝင်ထွက်တယ်ဆက်တယ်နောက်ပြီးတော့စစ်စစ်ရှောင်းစကန်းဟိုဟာချွေးပါရမီကျောင်းရယ်နောက်ပြီးတော့ဒညဝတီကျောင်းရယ်သူတို့ဝင်ပြီးတော့ဆက်တယ်လို့ပြောတယ်လေ
ရခိုင်မြောက်ပိုင်းနဲ့ရှင်းပြည်နယ်ပလောဝမြို့နယ်တွေမှာတိုက်ပွဲဖြစ်ပေါ်နေတာနဲ့ပတ်သက်ပြီးမေးမြန်းဖို့တပ်မတော်တရင်မှန်ပြန်ကြားရေးဖွင့်နေအနောက်ပိုင်းတိုင်းစစ်ထံနယ်ချုပ်ပြောခွင့်ရဘူးမုန်းကြီးဝင်းစောဦးတို့ကို VOA ကဆက်တွေ့ခဲ့ပေမဲ့လည်းဖုန်းလက်ခံဖြစ်ဆိုခဲ့ခြင်းမရှိပါဘူးရခိုင်ပြည်နယ်တွင်းမှာဆူရတန်းနဲ့အေပွဲတို့ပြန်လည်ထုစစ်တွေနဲ့တိုက်ပွဲဖြစ်ပေါ်နေတာတွေကြောင့်ဒေသခံကြေးရွာသားတွေဟာလည်းအိုးအိမ်ဆုံးခွာပြီးဘေးလက်ရာကိုထွက်ပြေးနေကြရတာလည်းဖြစ်ပါတယ်ခင်ဗျာ
ချင်းနဲ့ရခိုင်ဒေသတချို့မှာရက်ဆက်တိုက်ပွဲတွေဖြစ်နေတဲ့အကြောင်းကိုသက်နိုင်ကပြောပြသွားခဲ့တာပါရှင်။အခုပြည်တော်စုလွှတ်တော်အစည်းအဝေးဘက်ကိုအလှည့်ပေးကြပါမယ်။ပြည်တော်စုလွှတ်တော်အတွင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဒီကနေ့ဒုတိယနေ့ဆွေးနွေးရမှာလွှတ်တော်နာယကကထပ်ပြီးတော့သတိပေးခဲ့ရပါတယ်။လွှတ်တော်ရဲ့နာယကရဲ့ခွင့်ပြုချက်မရဘဲအခြေတင်ညှဉ်းခုံတာတွေရှိနေတာကြောင့်အခုလိုသတိပေးခဲ့ရတာဖြစ်တဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ဒုတိယနေ့ဆွေးနွေးရမှာဥပဒေမူကြမ်းပါအချက်တွေကိုထောက်ခံသူတွေနဲ့ကန့်ကွက်ဆွေးနွေးသူတွေအကြားမှာအခြေတင်ပြောဆိုတာတွေထပ်မံဖြစ်ခဲ့တာပါဒီလိုပြောဆိုတာနဲ့ပတ်သက်ပြီးလွှတ်တော်နာယကဦးတီခွန်မြတ်ကတတိယပိုင်းဆွေးနွေးပွဲမစတင်မီမှာအခုလိုသတိပေးခဲ့ပါတယ
်လွှတ်တော်ဝန်ကြီးများခင်ဗျာအမတ်စဉ်ခုနှစ်ကိုဆက်လက်ဆောင်ရွက်ခြင်းမပြုမီထပ်မံပန်ကြားလိုပါတယ်လွှတ်တော်ကိုယ်စားလှယ်အားလုံးမှာဆွေးနွေးပြောဆိုခွင့်ကံကွယ်ပိုင်ခွင့်စတဲ့ဒန်တူအခွင့်အရေးများကိုတက်ဆိုင်ရာဥပဒေနည်းဥပဒေများနဲ့အညီရရှိထားပြီးဖြစ်ပါတယ်။တူရဲ့ဆွေးနွေးမှုအပေါ်ဂျန်တူကကံကွယ်လာရင်ဖြည့်ရှင်းဆုံးဖြတ်ပေးရမှာကနာယကရဲ့တာဝန်ပဲဖြစ်ပါတယ်။ဒါကြောင့်ကုသရများအားလုံးမိမိတို့ရဲ့အခွင့်အရေးကိုသတ်မှတ်ထားတဲ့ဥပဒေနည်းဥပဒေများနဲ့အညီအပြည့်အဝအတုံးပြုပါ။နာယကအနေနဲ့လည်းမိမိရဲ့တာဝန်နဲ့လုပ်ပိုင်ခွင့်ကိုအတဏ္ဏဆုံးမင်္ဂမြတ်တော်စွာတုံးတက်ဆုံးဖြတ်ပေးမှာဖြစ်ပါလေကိုယ်စည်းများအနေနဲ့နာယကရဲ့တာဝန်လုံးပိုင်ခွင့်များအပေါ်လိုအပ်တာထက်ပုံမူတောင်းဆိုမှုမပြုကြဖို့ပြောကြားလိုပါတယ
်ဒုတိယပိုင်းဆွေးနွေးပွဲပြီးဆုံးကံဒီကြားပြည်နယ်မဲဆန္ဒနယ်အမှတ်9ကလွတ်တော်ကိုယ်စည်းဦးစိုးသိန်းဆွေးနွေးတာကိုလွတ်တော်ကိုယ်စည်းတူကကန့်ကွက်ခဲ့ပါတယ်ဒီလိုကန့်ကွက်တဲ့အပေါ်ခွင့်ပြုချက်မရယူဘဲပြန်လည်ငင်းခုန်ခဲ့တဲ့နောက်နာယကကအခုလိုပြင်းပြင်းထန်ထန်သတိပေးခဲ့ရပါတဲ့
ဥပဒေအရကျွန်တော်ပြောနေတာပါအားလုံးကဒန်းတူအခွင့်အရေးရှိပါတယ်ဒါပေမဲ့ဒီမှာအားလည်းဒါအားလုံးစိတ်ဆေလက်ဆေနဲ့ဒီရှေ့တိုးနိုင်ဖို့အားလုံးဆွေးနွေးနေတဲ့အနေအထားမျိုးမှာဒီလိုမကွက်ကဲရင်ဘယ်လိုကွက်ကဲမလဲ
ဒီကနေ့ဆွေးနွေးရမှာရန်ကုန်တိုင်းဒေသကြီးမဲဆန္ဒနယ်အမှတ်8ကလွတ်တော်ကိုယ်စားလှယ်ဦးကျော်ထွေးရဲ့ဆွေးနွေးချက်အပေါ်မှာလဲတမတော်သားလွတ်တော်ကိုယ်စားလှယ်တဦးကကန့်ကွက်ခဲ့ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးပထမနေ့ဆွေးနွေးပွဲမှာလဲကရင်ပြည်နယ်မဲဆန္ဒနယ်အမှတ်9ကလွတ်တော်ကိုယ်စားလှယ်ဦးဆိုင်တန်းနိုင်နဲ့မင်းကင်းမဲဆန္ဒနယ်ကလွတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ရဲ့ဆွေးနွေးချက်တွေဟာပြည်ထောင်စုလွတ်တော်ဆိုင်ရာညှိဥပဒေနဲ့မကိုက်ညီတဲ့အတွက်လွတ်တော်မှတ်တမ်းကပယ်ဖျက်ခဲ့တယ်လို့အစည်းအဝေးအတွင်းစည်းကမ်းတွေကိုလိုက်နာရေးအတွက်လဲလွတ်တော်နာယကကဒီကနေ့သတိပေးခဲ့ပါတယ်။ဒါအပြင်အင်္ဂါနေ့ကဆွေးနွေးရမှာလွတ်တော်အတွင်းရုပ်ရင်းကြမ်းတမ်းနာတွေမပြုလုပ်ဖို့လဲနာယကကသတိပေးခဲ့ရပါသေးတယ်။နိုင်ငံရေးလေးလာတုံသက်သူဒေါက်တာရံမျိုးသိန်းကမြန်မာနိုင်ငံကတိုင်းသားပြည်သူတရက်လုံးဟာ2008ဖွဲ့စည်းပုံပြင်ဆင်နိုင်ရမယ်လို့ယုံကြည်ချက်မျှော်လင့်ချက်တွေရှိနေကြောင်းပြောဆိုပြီးလက်ရှိပြည်ထောင်စုလွှတ်တော်အတွင်းဆွေးနွေးနေတဲ့အခြေအနေအပေါ်မှာအခုလိုထောက်ပြပြောဆိုပါတဲ
့ဒီလိုရှိနေတဲ့အခြေအနေမှာเนาะဒီလွှတ်တော်တွင်းကနေ2008ပြည်ထောင်စုအခြေခံဥပဒေကိုနိုင်ငံရေးအနှစ်သာရရှိရှိပေါ့เนาะဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုပြည်ဆောင်ရေးကိုဥတည်ပြီးတော့ပြင်ဆင်နိုင်ခြင်းမရှိဘူးဆိုရင်เนาะကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ကြောင်းလေးကြီးဟာပို့ပြီးတော့ကြံ့ညာသွားမယ်ပို့ပြီးတော့နှောင့်နှေးသွားမယ်အကျုံးပြုတိဆောင်ရေးလုပ်ငန်းစဉ်ဟာလည်းပို့ပြီးတော့ထိခိုက်သွားမယ်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့ကကျွန်တော်တို့ရဲ့သာသမိမြင့်မြင့်တွေကိုနိုင်ငံရေးရကောင်းမွန်တဲ့အမွေနဲ့မပေးနိုင်တဲ့အခြေအနေအကျတဲမျိုးဖြစ်လာမယ်လို့မြင်တယ
်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအကျတဲကိုဖြည့်ရှင်းနိုင်ဖို့ဆိုရင်နိုင်ငံရေးခေါင်းဆောင်တွေနဲ့တက်မတော်ခေါင်းဆောင်တွေအကြားမှာပြည်သူလူထုအကျိုးကိုရှေ့ရှုပြီးအခြေအနေလဲညှိနှိုင်းဖို့လိုအပ်နေကြောင်းလဲဒေါက်တာရံမျိုးသိန်းကပြောပါတယ် ဒီကနေ့ပြည်တော်စုလွတ်တော်အတွင်ဖွဲ့စည်းပုံပြင်ဆင်ရေးဆွေးနွေးရမှာလွတ်တော်ကိုယ်စားလှယ်19ဦးဆွေးနွေးခဲ့ပြီးအများအားဖြင့်2008ခုနှစ်ဥပဒေပါတမရော်ရဲ့အခမ်းကဏ္ဍနဲ့58ဖွဲ့စည်းပုံအခြေခံဥပဒေပါတမရော်ရဲ့အခမ်းကဏ္ဍနဲ့56စာလုံးလို့တမရရွေးချယ်ရေးဆိုင်ရာပုံမှန်တွေကိုဆွေးနွေးခဲ့ကြပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း 6:00ကနေ9:00အထိလိုင်းဒိုမီတာ 32 40 48 အပြင်ဒုတိယနာရီဘက်မှာ လိုင်းလက်မီတာ 190 မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကို မနက် 8:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6:00ကနေ9:00အထိအစီအစဉ်ကိုတော့လိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်PPJ ည10:00မှာလိုင်းဒို meter 25 30နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ voa.myanmar.burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေပြီးတော့ထုတ်တိုက်ရိုက်ဖတ်ယူနားဆင်နိုင်ပါတယ်ရှင်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စံကန်တာတွေမှာတော့ဒီဥကျော်ဆန်သားရဲ့မြမအရေးတုတ်တက်ချက်နဲ့အတူလူရုကျမ်းမာရေးအစီအစဉ်မှာနားဆင်ကြရမှာကဖြစ်ပါတယ်။လက်ကဘေးချင်းစီးရမှာလဲကိုယ့်ရဲ့မျက်နှာနှာခေါင်းမျက်စိနားတွဲကိုကိုယ့်လက်ကိုမသွားခင်မ ဒီနေ့ကတော့ကျွန်တော်တို့ရန်ကုန်စစ်တွေကလည်းရေးသားနေတဲ့အခြေအနေမှာလိုင်းလံမီတာထားတာကိုနားဆင်ကြမှာဖြစ်ပါတယ်နောက်ပိုင်းမှာအားကစားသတင်းလိုအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါရှင်ခုရင်ဆုံးတော့မြမအရေးသုံးသက်ချက်ကိုနားဆင်ကြရမှာပါ တရုတ်နိုင်ငံဟူဟန်မြို့ကနေစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်အခုဆိုရင်ဥရောပနဲ့အာဖရိကတိုက်တွေထိပြန့်နှံ့နေပြီးဒီဗိုင်းရပ်စ်ကြောင့်အသက်ရှူလမ်းကြောင်းဆိုင်ရာကျန်းမာရေးအန္တရာယ်တွေဖြစ်လာပါတယ်။ဒါပေမဲ့တရုတ်နိုင်ငံနဲ့မိုင်ပေါင်း1000ချီပြီးတော့နေဆက်ချင်းထိတွေ့နေတဲ့မြန်မာနိုင်ငံမှာကူးစက်ပြန့်နှံ့မှုသိပ်မကြားရသလိုယောဂဖြစ်နေတဲ့လူနာလည်းမတွေ့ရသေးဘူးလို့သ
ဆက်သွယ်မြင်းများလူတာဖြစ်ပါတယ်အဓိကအကြောင်းအရာကတော့ဒီတရုတ်ပြည်ကစတင်လိုက်တဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပါတယ်မြန်မာနိုင်ငံနဲ့တရုတ်နိုင်ငံဟာမိုင်းမောင်းထောင်ချီပြီးဆက်ဆက်နေတယ်နောက်ပြီးတော့နေစပ်ဖြတ်တဲ့ဂိတ်ဆိုတာလည်းပဲတနေ့ရက်လည်းမဟုတ်ပါဘူးရွာတွေရက်လည်းမှာခလေကနေစပ်မြင်းကဖြတ်နေတဲ့အင်တိန်ထဲမှာအင်ဥက္ကန်ကဒီဘက်မှာနောက်ဖြစ်ခံအောင်
အနေဆုံးဖြစ်နေတာတွေ့ရပါတယ်တကယ်ကြမ်းပတ်သက်ပြီးတော့ဗမာဘက်ကအမှန်တကယ်ဆန်းစစ်ကြီးနိုင်ရလားဆိုတော့မေ့ချင်တာဖြစ်ပါတယ်ပြောဆိုညီမနိုင်ငံကျမ်းမာရေးဌာနကထုတ်ပြန်တဲ့ဒီရောအနေနဲ့ပတ်သက်တဲ့အခြေအနေကိုဆရာဘလော့ဖီထားပါတယ်ဆရာစရေဘူးအားဖြင့်တော့တကွေးလေးပါလေးဖြစ်တယ်ဆိုရင်ကိုရိုနာဗိုင်းရပ်စ်မတိုင်ခင်တည်းကတော့ကျမ်းမာရေးမကြီးဌာနအလေးနဲ့ထားပြီးလုပ် ပြန်လာတဲ့ခါမျိုးတွေမှာလည်းတွေ့ရတယ်ရှိတယ်လေပြည့်ပြီဆိုလို့ရှိရင်လည်းဒီလိုချာချာစနစ်တကျလေးလုပ်တွေလုပ်တာရှိပါလေအခုကိုရိုနာဗိုင်းရပ်ဖြစ်တဲ့အချိန်မှာအတန်းနိုင်ဆုံးတော့တုတ်ပြန်ဆောင်ရွက်ဖို့လုပ်နေတယ်ဖက်မှာလည်းအားများကြတဲ့ပြောဆိုတာတွေကိုလည်းကြားရတယ်ပေါ့နော်မှအပြင်းနဲ့စက်ချင်းဆက်ဆက်နေပြီးတော့အဲမဲဆက်ကိုမပိတ်ဘူးလားလို့ပြောတဲ့ခါမျိုးပေါ့နော်
နေဆက်ကလည်းပြရခက်တာကိုတကယ်တော့ကျွန်တော်လည်းအဲ့ဒါကိုမေ့နေတာဆရာလေးစိတ်ဝင်ထွက်ဆိုရင်တော့ဒီနေရာကတော့သိသိကြတယ်ဖက်ဆီလီတီလည်းပဲထားနိုင်တယ်အဲ့ဒီနေဆက်မှာမိုင်းထောင်ချီပြီးဆက်ဆက်နေဘယ်လိုလုပ်ပြီးတော့အဲ့ဒီဟာကိုမမကန်ကန်စီစဉ်နိုင်တယ်လို့ပြောလို့ရမယ်ဆရာနော်အဲနေဆက်တောင်ချီပြီးရှိတယ်ဆိုရင်ဘယ်လိုဒီဝူဟန်ကရှေ့ပိုင်းပေါ့နော်ကျွန်တော်တို့ဒီဘက်
4နိုင်ငံနဲ့5ရောက်ရှိဒါကြောင့်မို့တရုတ်ပြည်နဲ့ဆက်ဆက်လိုက်တယ်လို့ပြောပေမဲ့ပိုပြီးတိတိကျကျပြောရင်ဝူဟန်နဲ့အဆက်ဆက်ရှိလားဆိုတာပိုပြီးမှန်မယ်ပိုပြီးပြောတဲ့နယ်လို့ကျွန်တော်ဒီလိုလေးစဉ်းစားပါတယ်ကျမကြီးဝန်ကြီးဌာနကဒီဖေဗူလာ23ရက်နေ့ထုတ်တဲ့အထက်မှာတော့မြန်မာနိုင်ငံမှာကူးစက်ဖြစ်ပွားသူလုံးဝမရှိသေးဘူးဆိုတဲ့သဘောမျိုးကြေထားပေးရပါတယ်အဲ့ဒီလောက်ထိ
မနိုင်ပါလားညမနိုင်မှာကူးဆက်မှုရှိဘူးလို့ဆိုလို့တဲ့စာကြောင်းပေါ်နားလည်မှုပေါ်မှာမူတည်မှာပေါ့နော်ကျွန်မဝန်ကြီးဌာနနဲ့ပြောရတာဆိုလို့ရှိရင်တော့သူတို့စစ်ဆေးမိတဲ့ညထဲမှာတော့မတွေ့လေးဘူးဆိုတဲ့အဓိပ္ပာယ်ပါနော်မြန်မာတိုင်းကလုံးမှာမရှိဘူးလို့ပြောတဲ့အဓိပ္ပာယ်လို့ကျွန်တော်ကမယူပါဘူးဒါပေမဲ့ဒီတောက်ကိုရီးယားတူရစ်ကြောင့်ညမပြူလာတယ်တွေ့တယ်ပြန်သွားတယ်လူနဲ့ ပါပြီးတော့ကြည့်ရပေါ့နော်ဆိုတော့ကြည့်ရတာကတော့အိမ်မှာပဲဒီလူတွေကိုစောင့်ကြည့်တဲ့သဘောမျိုးရှိနေတယ်ထင်တယ်ကျွန်မအပညာပေးတော့ပေးခဲ့တယ်ဒါတဲ့ပို့ပြီးလောက်ကိုလုံမလားပေါ့ဥမာအဖြစ်မန္တလေးမှာဝဟန်ကပြန်တဲ့လူတွေအတွက်ထားတဲ့နေရာကိုဖွင့်တယ်ရှန်ဟူမှာဖွင့်တယ်လို့ကျွန်တော်မကြားရသေးဘူးပေါ့မန္တလေးမှာပြင်ဆင်တဲ့ကော်မတီဖွင့်တယ်ရှန်ဟူမှာဖွင့်သလားပေါ့နော်ပြီ
nhau u tàu gì in lê à sa đi ra đi mà ho đi lo biến sinh chết đi à tên cha mà là ho nó à lo quarantine lâu đấy bọn nó đủ điều đi ra thay lại mình lo số này à đi cái biến sinh tham u mà mà đi ra lo bị chết nào mà đuôi à
chết nào đấy đi cái nào mới chết nào à nhưng mà anh em ở lâu thì lâu này đấy facility đó xí là lúc ở lâu này là sao
ဒီကမေးရဖြစ်မှာလို့ထင်ပါတယ်ဘလို့ကျမရဲ့ဝန်ကြီးဌာနကသူတို့တွေ့ရစီးရင်ရတာသူတို့ပြောလိုက်တာတပြီလုံးမှာတကယ်ဖြစ်နေတဲ့အခြေအနေနဲ့တော်လေးများကွာဟနေစရာအဲ့တော့အဲကျွန်တော်တို့ပြောလို့တော့မရဘူးပေါ့နော်ဒါပေမဲ့ညာသားပြခုလိုပညာပေးထားပြီဆိုလို့ရှိရင်တော့အဖြားနာလို့ပြင်ပစေးကမ်းတွေကိုရောက်တယ်ဆိုလို့ရှိရင်ပြင်ပစေးကမ်းမှာထိုင်နေဆရာဝန်တွေကဒီဟာကိုချက်ချင်းအကြောင်းကြားလောက်အ
မြန်မာနိုင်ငံလူရဲ့ကျန်းမာရေးအစီဘယ်လောက်မြင်မှာသလဲညသောအပြင်တချို့ကိစ္စတွေမှာမျက်စိကန်းတစ်စီမကြောက်ဆူပြီးတော့ပြောကြတဲ့သဘောမျိုးဟိုတုန်းကရှိခဲ့ပါတယ်အခုခါမှာတော့လူဟာအဲ့လက်ကိုသန့်စင်မှုတို့လိုအပ်တဲ့နှာခေါင်းစည်းအုပ်ထားဖို့ဘာလို့ဆိုတာတော့လူတိုင်းလူလူသတိရှိကြပါရဲ့လားအဲ့ပစ္စည်းအရေးတက်ကတော့လုံလောက်ရှိရလားဆရာကြီးဟို
လူတွေမှာအသိရှိပါတယ်အခုလောက်ပြောနေကြပြီဆိုရင်တို့သတင်းတွေကိုကြားနေကြပြီ Facebook တွေကိုသုံးနေကြပြီတို့သိနေကြပြီဒါပေမဲ့အဲ့ဒီပတ်ဝန်းကျင်ကိုဖန်တီးနိုင်ကြလားအစိုးရရဲ့ခန်းကဏ္ဍအဲ့ဒီမှာအရေးကြီးပါတယ်။အဲ့ဒီနေရာမှာအားနည်းချက်ရှိတယ်လို့ကျွန်တော်ထင်တယ်။ဥပမာအားဖြင့်လူတွေသွားလာပြတဲ့နေရာမှာလက်ဆေးဖို့ကျွန်တော်တို့ပြောပြီးမယ်လက်ဆေးဖို့ဆက်ပြ။အဲ
့တော့
နော်ကျွန်တော်တို့ဒါတွေကအစိုးရကတာဝန်ယူဆောင်ရဲရမှာဘောနော်။ဥပမာကျွန်တော်တို့ကအမိုက်ကိုစနစ်ကျစွန့်ပစ်ဖို့ပဲပြောတယ်အမိုက်ပုံထားမပေးဘူးအစိုးရက။အဲ့ဒီအတွက်အရေးပေါ်ဘတ်ဂျက်တွေကိုချထားဖို့လိုတယ်။ခစ်စ်အစိုးရတွေကများသောအားဖြင့်ပညာရေးနဲ့ကျန်းမာရေးဟာသူတို့ရဲ့အဓိကကြတဲ့အလုပ်ဖြစ်နေထားတယ်မြန်မာနိုင်ငံဘာကအဲ့ဒီနှစ်ခုကိုအဓိကကြတဲ့အလုပ်အနေနဲ့မထားဘဲနဲ့တခြားသောကိစ္စတွေကပူပူကြီးကျယ်တကယ်တော့လုပ်ပြီးတော့ဘာမှအကောင့်ထဲမပေါ်လာတာမျိုးကိုတွေ့ရတယ
်ဒါပေမဲ့အခုနောက်ပိုင်းမှာကျန်းမာရေးအသုံးစရိတ်ပညာရေးအသုံးစရိတ်တွေကိုအရင်ကတည်းကအများကြီးတိုးပြီးတော့သုံးလာတယ်ဆိုပြီးတော့တွေ့ရပါတယ်အဲ့ဟာကောလုံလောလောရှိပါရဲ့လားအခုလိုပြည်သူလူထုအသိပညာကျန်းမာရေးဆောင်ရှားမှုအတွက်သူတို့ရဲ့အသိပညာနှိုးကြဖို့အတွက်
အဲ့ဒီနေရာမှာတော့အားနည်းချက်တွေရှိတယ်ထင်တယ်။ဘာကြောင့်လဲဆိုရင် budget ကိုချထားပေးလိုက်ပြီးအသုံးစိတ်တွေသုံးပြီးဆိုဘယ်လိုနေရာမှာသုံးတာလဲလို့ပြန်လဲခွဲချမ်းစိတ်ချဖို့လိုတယ်။ဥပမာအားဖြင့်အစာဦးတွေပါများတော့အားဖြင့်အသုံးပြုကြတယ်။နော်အစာဦးတွေမလိုဘူးပုတ်ပါဘူးလိုပါတယ်။ဒါပေမဲ့အစာဦးကတစ်ဖက်ကကိုယ်တွေအတွက်ပတ်စံကျန်နေပေါ့ဗျာ။ချပေးလိုက်တဲ့တာဝန်ခံနဲ့အရာရှိတွေအတွက်ပတ်စံကျန်နေဒါကြောင့်မို့အစာဦးတွေတွန်းဆောက်တယ်။အဲ့တော့ကျမရဲ့ဆရာကျိစတွေလူတို့ကလေယူရမယ့်ပညာရေးကလေးတွေရဲ့ပညာရေးတိုးတက်ဖို့နေရာတွေမှာသုံးသလားအဲ့တော့ပြန်ပြီးတော့ budget ကိုသုံးသက်တဲ့အခါမှာကပညာရေးဆိုင်ရာအသုံးစိတ်ကိုဘလို့ခွဲခြားပြီးသုံးတယ်လဲဆိုတော့နံပါတ်1အစိုးရမှာပွင့်လင်းမြင်သာမှုအားနည်းတယ်ကျမရဲ့ဌာနကလည်းဒါတွေကိုခွင့်ပြလေခွင့်ပြထားတယ်မရှိဘူးတစ်ဖက်မှာ NGO တွေကလည်းအဲ့ဒီလောက်ထိတောက်ဆိုလေတောက်ဆိုထားလေမရှိသေးဘူးပေါ့နော်အဲ့တော့ကျွန်တော်တို့ကခုနဆရာမေးတဲ့မေးခွန်းကမေးတိုက်တဲ့မေးခွန်းဖြစ်တယ်ပူပြီးအသေးစိတ်ကြည့်ဖို့လိုတယ်။ဥမာအစာဦးတွေစောက်တဲ့နေရာပါပဲအများကြီးချပြီးတော့ကျမရဲ့သုံးစိတ်တက်သွားလားပေါ့။ဘာလို့အစာဦးစောက်တဲ့အတွက်ကြောင့် contract နဲ့ကိုတဲ့ချပေးတဲ့လူကြားမှာเนาะကျွန်တော်တို့ဒီဟိုချစားမှုပါတဲ့တက်သွားမှုတွေမရှိဘူးလို့မပြောနိုင်ဘူး
။ဒီ NLD အစွတ်တက်လာပြီးရဲ့နောက်ပိုင်းမှာ လူဦးရေနဲ့ဆရာဝန်အချို့အစားဘလောက်များတိုးလာပါသလဲနှစ်စဉ်ဆရာဝန်မွေးထုတ်နိုင်မှုကရောပိုပြီးတိုးလာပါသလားအဲ့ဒါလောက်နဲ့ရှင်းပြပါခင
်ဆစ်ဆူကလက်ထက်နဲ့ပြန်ရင်တော့ဆရာဝန်မွေးထုတ်မှုလုံးနည်းနည်းပြန်လျှော့ချလိုက်တယ်ဘာလို့ဆိုဒီသွေးကတော်တော်လေးနည်းလာတယ်အဲ့တော့ဆေးရုံထူထောင်တဲ့အဲကျွန်တော်မိတ်ဆွေတယောက်ပြောတာဆိုလို့ရှိရင်နောက်ပိုင်းမှာဖြစ်လာတဲ့ဆရာဝန်တွေကသူ့ဆေးရုံမှာလာပြီးတော့အလုပ်လုပ်တဲ့အခါမှာစင်းနာမည်ကိုအင်္ဂလိပ်လိုမရင်းနိုင်ဘူး။အမအနေချက်စင်ဆိုအာနာငယ်ရပ်ပလက်တနာနေချက်စင်ဆိုပြီးဗမာလိုရေးတဲ့ဟာမျိုးပေါ့ဗျာ
။
နော်အဲ့ဒီလိုဆေးကိုဗမာလိုစလုံးပေါင်းတဲ့အဆင့်ထိဆရာဝန်တွေဟာဖြစ်သွားတယ်လို့ကျွန်တော်တကယ်ကြီးပြောတယ်။အဲ့တော့ဒီအကြီးသေးပိုင်းဆိုင်တာပေါ့။အမတန်းကိုနှိမ့်ချသွားတယ်။အကြီးအတွက်တွေကိုအများကြီးပြဖို့အတွက်ဆေးဆိုးရလက်ထက်မှာကျိုးစားခဲ့တဲ့အတွက်ကြောင့်ဒီအတွက်အဲကျွန်တော်တို့ဒီဘက်ပြောင်းလဲဖြစ်သွားပြီးတဲ့ခေတ်မှာပြန်ပြီးတော့ရှော့ချပါတယ်ဒါကြောင့်မို့အတွက်တုံးနဲ့တော့တိုင်းတာလို့မရဘူးလို့ကျွန်တော်ထင်တယ်အဲ့တော့အီသွေးပိုင်းနဲ့တော့ကျွန်တော်တို့ကြည့်ဖို့လိုတယ်အာကျွန်တော်တို့တွေလက်ထက်ကဒီကြောင်းသုံးစာအုပ်တွေကိုကျွန်တော်တို့ဖတ်ရတယ်အခုနောက်ပိုင်းမှာကလေးတွေအဲ့ဒါတွေမဖတ်အောင်အဲ့တော့အီသွေးဆိုင်ရာကိစ္စတော်တော်လေးစကားပြောမယ်လို့ကျွန်တော်ထင်တယ်ဒါကကျမ်းမအိမ်မှာမဟုတ်ပါဘူးပညာရေးမှာလည်းအဲ့ဒါကလည်းပြဿနာတစ်ခုတည်းတော့မဟုတ်ဘူးဆရာရဲ့ဒီကျမကြီးရည်သွေးကိုစောင့်ရှောက်ပေးရတဲ့ထိမ့်သိမ့်ပေးရတဲ့ဆရာကြီးတွေရဲ့လာစာကိစ္စဝင်ငွေကိစ္စအဲ့ဒီအားနေစပြီးသူတို့စေကားနေမှာပဲချိန်ကုန်တဲ့ကိစ္စစသဖြင့်နော်ကိစ္စပေါင်းများစွာပါဝင်နေတယ်ပေါ့နော်ဒါကြောင့်လွယ်လွယ်လေးတော့ကောက်ချက်လေးနဲ့စလို့တော့များတို့တို့ရေပြူရအားဖြင့်တော့ပြောင်းဖို့တော့လိုတယ်လို့အသိဉာဏ်ရှိတဲ့ဝန်ထမ်းတွေခေါင်းဆောင်ပိုင်းတွေမှာတော့အတော်တော်များများရှိပါလုတ်ပိုင်ခွင့်ရှိတာကတက္ကန္တပေါ့
ခုဆက်ဆက်ပြီးတော့ကျွန်တော်မေးချင်သေးတာဆရာစောစောကပြောတဲ့အထက်မှာမန္တလေးမှာတော့ဒါလုတ်တယ်ရန်ကုန်မှာတော့လုတ်လားမသိဘူးဆိုတာပြောတာမျိုးတွေရှိတယ်ဆိုတော့ကျွန်တော်တစ်ခါဒီမှာသတိရလာတယ်မန္တလေးဝန်ကြီးချုပ်ကဆရာဝန်မို့လို့များဒီကိစ္စကိုပို့ပြီးတော့ awareness ရှိပြီးတော့လုတ်နိုင်သလားရန်ကုန်နဲ့ဆိုင်ရင်ဆိုပြီးတော့ကျွန်တော်စဉ်းစားမိတယ်ဆရာဘာပြောချင်မှလဲတော့
အာအဲ့လိုတော့ကျွန်တော်မထင်ဘူးဗျဝူဟန်ကလာမဲ့ចောင်းသားတွေကိုပထမဦးဆုံးဓာတ်ရိုက်ခေါ်လာမှာမန္တလေးဖြစ်တဲ့အတွက်ကြောင့်မို့လို့မန္တလေးကိုမအဓိကဖြစ်သွားတယ်ဒါကတော့လက်တွေ့အကျိုးသိအောင်မှုပေါ့နော်သို့တော့လည်းအဲကျမိုင်းနဲ့ပတ်သက်ရင်တော့ဆရာဝန်တွေဖြစ်ကြတဲ့အတွက်ကြောင့်မို့မအဲဆရာစောဆရာရဲပေါ့တော့သူတို့နှစ်ယောက်စလုံးကဆရာဝန်တွေဖြစ်ကြတဲ့အတွက်ကြောင့်မို့လို့ပို့ပြီးတော့တိတ်ကျမှုဒီအတွက်ပို့ပြီးဒီယူဆိုင်တာတွေတော့ဒါတော့ရှိနိုင်ပါတယ်သို့တော့လည်းဒီလိုယောဂတရားတွေဖြစ်ဒီလိုနုနုကြားကြားနဲ့ရှိရမယ်ဆိုတော့ဆရာဝန်ဖြစ်ဖို့မလိုပါဘူးနော်အဲ့ဒီအုတ်ချုပ်စီမံနေတဲ့လူတိုင်းမှာဒီသိစိတ်ဓာတ်ကတော့ရှိဖို့တော့ပြောတာလေ
လူကြဆန်သားရဲ့မြန်မာရေးတုံသက်ချက်မှာကိုရိုနာဗိုင်းရပ်စ်နဲ့မြန်မာနိုင်ငံအကြောင်းကိုနားဆင်ခဲ့ရသလိုဒီတစ်ပတ်ရဲ့လူမှုကျန်းမာရေးအစီအစဉ်မှာလည်းအားလုံးကြောက်နေကြတဲ့ဝူရန်ဗိုင်းရပ်စ်ကာကွယ်ရေးအကြောင်းကိုပဲဆက်ပြီးတော့ပြောပြချင်ပါတယ်ရှင်ဝူရန်ဗိုင်းရပ်စ်လို့ဝူဟန်ဗိုင်းရပ်စ်လို့အလွယ်ခေါ်နေကြတဲ့ဒီကိုရိုနာဗိုင်းရပ်စ်ကရတဲ့ရောဂါ COVID-19 ကူးစက်ပြန့်နှံ့မှုကိုကာကွယ်တဲ့နေရာမှာမိမိရဲ့လက်တန့်ရှင်းစင်ကြယ်နေဖို့ကအင်မတန်အရေးကြီးပါတယ်။ဒါကြောင့်လူတဦးချင်းစီအလိုက်လက်တန့်ရှင်းရေးကိုဂရုစိုက်ပြီးရောဂါကူးစက်နိုင်တဲ့နည်းလမ်းတွေကိုတတ်နိုင်သမျှရှောင်ကြဉ်မှုလိုအပ်တဲ့အကြောင်းဒေါက်တာတန့်စော်ကလူမှုနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်။
ဝဟန်ဒုက္ခရောဂါကို COVID-19 လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကနေနာမည်သတ်မှတ်ပေးလိုက်ပြီဖြစ်ပါတယ်။ဖေဖော်ဝါရီလ19ရက်နေ့အထိတရုတ်နိုင်ငံမှာ COVID-19 ရောဂါကူးစက်ခံရသူအရေအတွက်9000ကျော်ရှိနေပြီးအသက်သေဆုံးရသူဦးရေဟာ1800ကျော်အထိကိုရောက်ရှိနေခဲ့တာပါ။နိုင်ငံတချို့မှာလည်းကူးစက်ခံရသူအရေအတွက်တိုးပွားလာနေသလိုအသက်သေဆုံးမှုတွေလည်းရှိလာတာကိုတွေ့နေရပါတယ်။တရုတ်နိုင်ငံကနေစတင်ဖြစ်ပွားပြန့်နှံ့ခဲ့တဲ့ COVID-19 ရောဂါကြောင့်တရုတ်နိုင်ငံအပါအဝင်တစ်ကမ္ဘာလုံးရဲ့စီးပွားရေးမှာထိခိုက်ဆုံးရှုံးမှုတွေရှိခဲ့တယ်လို့လည်းသိရတာပါ။စီးပွားရေးဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုကြောင့်ကျန်းမာရေးနဲ့စီးပွားရေးကဏ္ဍတွေမှာတိတာတဲ့ထိခိုက်ဆုံးရှုံးမှုတွေကြုံတွေ့ခဲ့ရတာကြောင့်မြန်မာနိုင်ငံမှာသာ COVID-19 ရောဂါကူးစက်ပြန့်နှံ့ခဲ့မယ်ဆိုရင်ဘလောက်အထိထိခိုက်ဆုံးရှုံးမှုတွေရှိလာနိုင်မလဲဆိုပြီးကြံ့ကျင်သူတွေကစိုးရိမ်ပူပန်နေကြတာပါကျန်းမာရေးနဲ့ပတ်သက်တဲ့အရေးပေါ်အခြေအနေမှာမြန်မာနိုင်ငံကျန်းမာရေးနဲ့အာဂသာဝန်ကြီးဌာနကနေပြီးတော့သတင်းအမှောင်ချမှုတွေမပြုတ်လို့ပဲအချိန်နဲ့တပြေးညီကျန်းမာရေးသတင်းတွေကိုထုတ်ပြန်ပေးလျက်ရှိတာကြောင့်ပြည်သူလူထုအနေနဲ့ကျန်းမာရေးသတင်းတွေကိုတည်တည်ချာချာနားထောင်ပြီးတူးနဲ့တူးလက်ဆင့်ကမ်းပြောပြပေးဖို့လိုတယ်လို့ပြည်သူ့ကျန်းမာရေးတက္ကသိုလ်မှအငြိမ်းစားပါမောက္ခတူးဖြစ်သူဒေါက်တာတော်ခေမာမြားကအခုလိုပြောပါတယ
်အခုအချိန်မှာတော့ကိုယ့်ရဲ့ကိုယ့်နိုင်ငံရဲ့အခြေအနေကိုလည်းဒီပေါ့နော်ကျွန်တော်တို့ဒီမှာဘုံဘုံဒီလည်းဖွဲ့စည်းဖြစ်တယ်ကျန်းမာရေးနဲ့အာဇာဝင်ဌာနကလည်းအင်တာအတိုက်လုံတာဖြစ်တယ်အချိန်နဲ့တပြေးညီ ngay từ đến điều thâu biển bia phía đế phá mà lại từ đến điều phong trào phong quyền làm siêu ở lại đối trọng từ đến điều đại bia thâu biển ngay từ đến điều đó thì chẳng nào làm gì chứ nè trong đây điều này là sinh ngày mới biểu hòa mới vận động cố hòa từ đến nã trọng này mới xa lu nã trọng này nhưng mà nã trọng mới cố hòa yêu đời phi sinh này là gì ấy ai luôn điều này của là sinh ngày này là vận động
COVID-19 ရောဂါကူးစက်မခံရအောင်3ပြုနေထိုင်တဲ့နေရာမှာနှာခေါင်းစီးတက်ဆင်မှုနဲ့လက်တန့်ရှင်းအောင်ထားဖို့တွေကိုဦးစားပေးပြောဆိုနေကြတာပါနှာခေါင်းစီးတက်ဆင်တာတက်ဆိုင်ရင်လက်တန့်ရှင်းရေးကိုပိုပြီးခရီးစိုက်ကြဖို့လည်းမြန်မာနိုင်ငံမှာရှိတဲ့ဆရာဝန်ကြီးတွေကတိုက်တွန်းအကြံပေးနေကြတာကိုတွေ့ရပါတယ်လက်တန့်ရှင်းရေးကိုဘယ်လိုခရီးစိုက်သင့်မှာတလဲလို့မေးကြည့်တဲ့အခါသူရောဂါဆိုင်ရာအထူးကူဆရာဝန
ယ်ကျမတို့ဟာလက်ကိုစနစ်တကျဆေးဖို့လိုပါတယ်။ဘာလို့ပဲကင်ပြီးတိုင်းကင်ပြီးတိုင်းထိမိပြီးတိုင်းထိမိပြီးတိုင်းလက်ဆေးဖို့လိုပါတယ်။အများတန်းရေဆက်ပြာနဲ့ဆေးတာအကောင်းဆုံးပါပဲ။ဒါရင်နဲ့မဆေးနိုင်ဘူးဆိုတော့ 70% alcohol ပါတဲ့ hand gel တွေနဲ့လည်းကျမတို့ဆေးလို့ရပါတယ်။
COVID-19 ရောဂါပိုးရှိတဲ့သူချောင်းဆူးနှာချေလိုက်ရကနေထွက်လာတဲ့အမှုမွားတွေကနေတဆင်းအရာဝတ္ထုတွေပေါ်မှာတင်ကြံနေတဲ့ရောဂါပိုးတွေကိုလက်နဲ့ကင်တွယ်မိတဲ့အခါရောဂါပိုးမတွေဟာလက်မှာကပ်ပါလာတာဖြစ်ပါတယ်။ရောဂါပိုးမပေနေတဲ့လက်ဟာမျက်နှာနဲ့နှာခေါင်းတစ်ဝိုက်ကိုရောက်မလာခင်မှာလက်ကိုဆက်ပြာရည်တုံးပြီးဆေးကြောတာပဲဖြစ်ဖြစ်ဟန်ဂျယ်လို့ခေါ်တဲ့လက်တန့်စင်ဆေးရည်နဲ့ဆေးကြောတာပဲဖြစ်ဖြစ်ဆေးကြောတန့်စင်ပေးဖို့လိုတယ်လို့အထွေထွေရောဂါအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။နော်ရောဂါရှိတဲ့လူကနေထွက်လာတဲ့အမှုမွားဒီသရေဆက်ကလေးတွေနဲ့ထိတွေ့နေတဲ့เนาะအရာဝတ္ထုပစ္စည်းတွေကိုကိုယ့်လက်နဲ့ကင်တွယ်မိပြီးတော့ကိုယ့်ရဲ့နှာခေါင်းပတ်စပ်နာရောက်ရှိမယ်ဆိုရင်ကူးစက်သွားနိုင်တယ်။ဒါကြောင့်မလို့ဝမ်ဗိုင်းရပ်စ်ကာကွယ်ရေးအတွက်အရေးကြီးဆုံးချက်တစ်ချက်ကိုပြောပြပါဆိုရင်เนาะလက်ဆေးဖို့ဖြစ်ပါတယ်။လက်ကဘယ်ချိန်ဆေးရမှာလဲကိုယ့်ရဲ့မျက်နှာနှာခေါင်းမျက်စိနားတွိုက်ကိုကိုယ့်လက်ကိုမသွားခင်မှာဆေးထားရင်အကောင်းဆုံး။ကြံတဲ့ပစ္စည်းပစ္စည်းတွေကင်တွယ်တဲ့ပြီးတာနဲ့ဆရာတို့ကလက်ဆေးဖို့လိုတယ်ပေါ့เนาะအထူးသဖြင့်တော့ဆေးရုံဆေးပေကန်းသွားပြီးတော့ပြန်လာပြီဆိုရင်ကိုယ့်ရဲ့ဒီမျက်နှာနားကိုလက်မရောက်ခင်မှာလက်ဆေးကြောဖို့ကအရေးကြီးဆုံးပြောပါတယ်ဒုတိယချက်ကတော့ခုနကဒီဆရာတို့နှာခေါင်းစည်းတွေကိုစနစ်ကျသုံးဆွဲဖို့ပေါ့နော
်နှာခေါင်းစည်းတက်ဆင်ထားတာနဲ့လက်တန်ရှင်အောင်ကူးဆိုက်တာတွေအပြင်ကိုယ်ခံဆွဲအားကောင်းမနေအောင်နေထိုင်စားတောက်တာဟာလည်း COVID-19 ရောဂါမကူးဆိုက်အောင်ကာဝယ်တဲ့နေရာမှာအရေးပါတယ်လို့သိရပါတယ်လူထုတက်တဲ့နေရာတွေကိုမသွားမိအောင်တက်နိုင်သလောက်ရှောင်ကျင်ပြီးကိုယ်ခံဆွဲအားကောင်းမနေအောင်နေထိုင်စားတောက်ထားဖို့လိုတယ်လို့အငိမ့်စားပေါမောက်ခဒေါက်တာဒေါ်ခေမာမြားကအခုလိုပြောပါတယ
်လက်တန်ရှင်ရှင်နေပြီးတော့ကိုယ်ခံအားအကောင်းအောင်ကိုယ့်ကိုအားရှိရအစားစားပေါ့နော်ဒီဆေးဦးထွက်ပတ်တွေဆောင်လို့ပြောတာမဟုတ်ပါဘူးကိုယ့်ကိုအတိတ်ပဲဆင်းရဲပဲစားစားထမင်းပဲစားစားဟာရပြည်အောင်ပေါ့နော်စားပါတယ်ပေါ့နော်ဒီပုံမှန်ပြည်သူတွေအတိုင်းပါပဲပေါ့နော်စားလို့ရပါတယ်ပြီးရင်အေးဝအောင်အေးအောင်ပေါ့နော်ကိုယ့်အလုပ်ကြောင့်မလုပ်ချိန်ထားတော့မယ်အခုဆရာမတို့ရှိမှဟိုစားနေရောညောင်အိတ်ဖင်းနေတော့မှ Facebook ဆွဲလန်းကြတာလေနော်အဲ့လိုလေမလုပ်ခင်လေအိတ်ချင်ရောအိတ်ချင်ကိုကောင်းကောင်းအိတ်ထားမှသာကိုခံကောင်းမယ်မအိတ်ထားလို့ရှိရင်ကိုခံကမကောင်းတော့ဘူ
း COVID-19 ကူးစက်ပြန့်နှံ့မှုကိုကာကွယ်တဲ့နေရာမှာလက်တန့်ရှင်ရေးဟာအရေးကြီးတာကြောင့်လူတူဦးချင်းစီလိုက်လက်တန့်ရှင်ရေးကိုခရီးဆိုင်ပြီးရောဂါကူးစက်နိုင်တဲ့နည်းလမ်းတွေကိုတက်နိုင်သမျှရှောင်ကျဉ်ဖို့လိုတဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
သာသာတန်းစားစီစဉ်ထုံးလင်းပေးနေတဲ့လူလူနဲ့ကြမှာရေးစီစဉ်ကိုအခုလို့ဗုဒ္ဓဦးနေညပိုင်းနဲ့ကြာသာပတိနေမနဲ့ခင်တိုင်းမှာနားဆင်နိုင်ကြပါတယ်ရှင်အခုစနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်အတွင်းမှာအကြိမ်နဲ့ဆွေးနွေးနေကြပြီဖြစ်ပါတယ်နဝတနာအဖစစ်ဆိုးရ20လက်ထက်နှစ်ပေါင်းများစွာအချိန်ယူပြင်ဆင်ရေးဆွဲအတည်ပြုပြဋ္ဌာန်းခဲ့တဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာတပ်မတော်ရဲ့သဘောထားဟာအဓိကအခန်းကဏ္ဍကနေပါဝင်နေသေးပါပဲဒီမိုကရေစီအခြေခံစံနှုန်းတွေနဲ့ကန့်ညီမှုမရှိဘူးလို့ဝေဖန်နေကြတဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာအဓိကကျတဲ့တပ်မတော်အနေနဲ့ဘလို့ရက်တီလှုပ်ဆောင်သင့်တယ်လို့မြင်ကြပါသလဲအခုလာမယ့်စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစီမှာတိုက်ရိုက်ပါဝင်ဆွေးနွေးကျင်နေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုဆွေးနွေးကျင်တာကိုစာနဲ့ပဲဖြစ်ဖြစ်အသံနဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ပေးထားလို့ရပါတယ်တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA ရဲ့ Facebook ကတော့ v VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ VOA ကထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေညဓာတ်ရိုက်လေလံမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုဆက်ပြီးတော့တပတ်အတွင်းအားကစားသတင်းလွှာတွေကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
လာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အခုတပတ် VOA ရဲ့အားကစားသတင်းတွေမှာတော့ American ပြည်ထောင်စု Las Vegas မှာထိုးသက်ခဲ့တဲ့ WBC ကမ္ဘာ Heavyweight Champion လူပဲအကြောင်း FIFA ထွေထွေတွင်းမှုဟောင်းနဲ့ PSG အသင်းဥက္ကဋ္ဌ Khalifa တို့ကိုဆွစ်ဇာလန်နိုင်ငံကတရားစွဲလိုက်တာအပါအဝင် Africa တိုက်ကနိုင်ငံကစက်တောင်ပြိုင်ပွဲမှာဝင်ပြိုင်နေတဲ့မြန်မာစက်တောင်ကစားသမားတထားသူစာရဲ့ပြိုင်ပွဲနောက်ဆုံးအချိန်ထိစတဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာကမ္ဘာလဝေကောင်စီ WBC ရဲ့ Heavyweight Champion တရဖူလူပွဲကိုတော့ American ပြည်ထောင်စု Las Vegas မှာပြီးခဲ့တဲ့စနေနေ့ကထိုးသက်ခဲ့ကြပြီးတော့ Britain က Tyson Fury နဲ့ American က Deontay Wilder တို့ထိုးသက်ခဲ့ကြပါတယ်ဒါဟာသူတို့နှစ်ယောက်ရဲ့2018ကမကြီးပွဲဖြစ်ပြီးတော့ပထမတစ်ကြိမ်ဒုံးကတော့နှစ်ယောက်တည်းကြထားတာပါဝါဒဟာထိုးသမျှပွဲအားလုံးကိုနိုင်ရခဲ့ပေမဲ့ Fury ကိုပဲမနိုင်ထားတာကြောင့်အားလုံးကလည်းဒီပွဲကိုပို့ပြီးတော့စိတ်ဝင်စားခဲ့ကြပါတယ်။ဒီပွဲမှာတော့ပထမအချီပြီးကနီးလောက်ကစပြီးတော့ Tyson Fury ကဝါဒကိုအသာစီးရပြီးပွဲကိုတောက်လျှောက်ထိမ့်ချုပ်သွားခဲ့တာပါ။ Fury ရဲ့ထောက်လက်သီးတွေ၊ Wilder သီးတွေကဝါဒကိုထိထိမိမိထိုးနိုင်ခဲ့ပြီးတော့သုံးကြီးမြောက်မှာတော့ Fury ရဲ့ညာ Wilder သီးမိပြီးတော့ဝါဒဟာကျန်းမာကိုလဲကျခဲ့ပါတယ်။ဒါပြင်ငါးကြီးမှာလဲတခါ Fury ရဲ့ Bay Wildlet ဒီကြောင့် Wilder ဟာဒုတိယတစ်ချိန်ကျမ်းပေါ်ကိုထပ်ပြီးတော့လဲကြခဲ့ပါတယ်ခုနှစ်ချီမြောက်မှာတော့ Fury က Wilder ကိုကျွိုင်းနောက်မှာချောင်းပိတ်ပြီးထိုးခဲ့ရကြောင်းနောက်ဆုံးမှာတိုင်ပွဲရနဲ့ Tyson Fury ကအနိုင်ရပြီးတော့ WBC Champion ဖြစ်သွားခဲ့ပါတယ်ဒီပွဲမတိုင်ခင်မှာတော့ Wilder က Fury ဟာလက်သီးထိုးနိုင်တဲ့သူမဟုတ်ဘူးဆိုပြီးတော့ရည်တက်တက်ပြောခဲ့တဲ့အတွက်ပွဲပြီးမှာတော့ Fury ကအခုလိုတုံ့ပြန်ခဲ့ပါတယ
် Don't forget when I came here they said I can't punchDeontay Wilder said himself that I've got two pillow fists. But, you know, not bad for an old fat guy who can't punch, eh?
ကျွန်တော်တို့ဒီလိုလာတော့ငါသူတို့ကကျွန်တော်တို့ကိုလက်သီးမထိုးနိုင်ဘူးလို့ပြောခဲ့တာကိုမမေ့ပါနဲ့။ Wilder ကကျွန်တော်ရဲ့လက်သီးတွေကိုကောင်းလို့ပြောပြောကြီးတွေဆိုပြီးတော့ပြောခဲ့ပါရတယ်။ဒါပေမဲ့လည်းလက်သီးမထိုးနိုင်တဲ့ကျွန်တော်လိုအသက်ကြီးကြီးလူဝါကြီးတယောက်အတွက်တော့ဒီပွဲကတိတ်မဆိုးဘူးလို့ထင်ပါတယ်။
ဒါပြနီးပြတဲ့ Jabber Sugar Hill ကိုလည်းသူလက်ဝဲထိုးတဲ့ပုံစံကိုပြောင်းပေးတဲ့အတွက်ကျေးဇူးတင်တယ်ဆိုပြီးတော့ Fury ကပြောပါတယ် Fury ကဒီပွဲနိုင်ပြီးတော့ WBC Champion ဖြစ်လာတာကြောင့်ပွဲစီစဉ်သူတွေနဲ့လက်ဝဲဝါသနာရှင်တွေကတော့ Fury နဲ့ဒီ WBA, IBF, WBO နဲ့ IBO တို့ရဲ့ Champion ဖြစ်တဲ့ Anthony Joshua တို့ထိုးသက်လာလိမ့်မယ်လို့မျှော်လင့်နေကြပါတယ် Tyson Fury ကတော့ဒီကိစ္စကပွဲစီစဉ်တဲ့သူတွေပေါ်မှာမူတည်ပြီးတော့သူအနေနဲ့ကတော့ဘသူနဲ့ပဲဖြစ်ဖြစ်ထိုးသက်သွားမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာကမ္ဘာပေါ်လုံးဖွဲ့ချုပ်ထွေထွေတွင်းမှုဟောင်းနဲ့ဘင်းရုပ်တံလိုင်းဥက္ကဋ္ဌတို့ကိုဆွစ်ဇာလန်နိုင်ငံကတော့တရားစွဲလိုက်ပါတယ်FIFA ရဲ့ထွေထွေတွင်းမှုဟောင်း Jerome Vakon နဲ့ဘင်းရုပ်တန်လိုက်ဥက္ကဋ္ဌလည်းဖြစ် PSG ဥက္ကဋ္ဌလည်းဖြစ်တဲ့ El Khalifido ကိုကမ္ဘာဖလားနဲ့ Confederation ဖလားလို့ခေါ်တဲ့ကမ္ဘာတိုက်ကြီးများဖလားဘောလုံးပွဲအတော်များများကိုရုပ်တန်ထုတ်လွှင့်ခွင့်ပေးတာနဲ့ပတ်သက်ပြီးဆွစ်ဇာလန်အစိုးရရဲ့အရှိန်အဟုန်ယုံက February 20ရက်နေ့ကတရားစွဲလိုက်တာပါ Vakon ကိုတော့အာဂီလိုက်စားမှုလက်ပေးလက်ယူမှုအလွဲသုံးစားလုပ်မှုစာရွက်စာတမ်းမှမမှန်လုပ်မှုတွေနဲ့တရားစွဲလိုက်တာဖြစ်ပြီးတော့ PSG ဥက္ကဋ္ဌနဲ့နောက်ထပ်စီးပွားရေးတမတူကိုတော့ဘကောရဲ့အမှုတွေနဲ့ဆက်ဆက်ပြီးတော့ဆွဲချက်တင်လိုက်တာဖြစ်ပါတယ်သူပေါ်ဆွဲချက်တင်လိုက်တာနဲ့ပတ်သက်ပြီးတော့ Jerome Vakon ကတော့
you it takes years to create to make your reputation it creates one second to destroy
ကိုယ့်ရဲ့ဂုဏ်သိက္ခာအတွက်နှစ်ပေါင်းများစွာလုပ်ခဲ့ရတာဖြစ်ပြီးတော့ဒါကိုဖျက်ဆီးဖို့ကတော့တစ်စက္ကန့်လောက်ပဲကြာပါတယ်ကျွန်တော်ရဲ့အနေထားကအဲ့လိုဖြစ်နေပါတယ်အခုချိန်မှာကျွန်တော်ရဲ့မိသားစုနဲ့အေးအေးဆေးဆေးနေနေပြီးတော့ကျွန်တော်ရဲ့မိသားစုကိုကာကွယ်ဖို့အတွက်လှုပ်သွားမှာပါ
ကမ္ဘာဖလားအိမ်ရှင်ရွေးချယ်တာပါဝင် FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်တွေကအဂရီလိုက်စားမှုရှုပ်တော်ပုံကြောင့် FIFA ဥက္ကဋ္ဌဟောင်းဆက်ဘလက်တာ UEFA ဥက္ကဋ္ဌဟောင်းဘလက်တီနီနဲ့တခြားအဖွဲ့ချုပ်ဥက္ကဋ္ဌတွေတာဝန်ရှိသူတွေတော်များများဟာအခုချိန်ဒီလဲ FIFA တွေကအဂရီလိုက်စားမှုရှုပ်တော်ပုံပြဿနာတွေကမပြီးသေးဘဲနဲ့တချို့တွေဟာအမှုတွေဆက်ပြီးတော့ရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ Tennis သတင်းတွေဘက်မှာတော့ Switzerland နိုင်ငံကကမ္ဘာကျော် Tennis ကစားသမား Roger Federer ဟာလာမယ့်ပြင်သစ် Open ပြိုင်ပွဲနဲ့လွှဲချော်သွားခဲ့ပါပြီသူရဲ့ညာဘက်ဒူခွဲစိတ်မှုဒဏ်ရာကြောင့်ပြင်သစ် Open Tennis ပြိုင်ပွဲကိုဝင်ပြိုင်နိုင်တော့မှမဟုတ်ဘူးဆိုပြီးတော့ Federer ကပြောပါတယ် Federer ဟာသူ့ရဲ့ညာဘက်ဒူခွဲစိတ်မှုကိုပြီးခဲ့တဲ့ဗုဒ္ဓနေ့ကပြုလုပ်ခဲ့ပြီးတော့ခွဲစိတ်မှုလည်းအောင်မြင်တယ်ဆိုပြီးတော့ Federer ကပြောပါတယ်စောပိုင်းတုန်းကတော့ Federer ဟာအသက်အရွယ်ကြောင့်ပွဲတိုင်းကိုကစားမှာမဟုတ်ပဲမြေသေးကွင်းပွဲတွေကပြင်သစ် Open ကိုဝင်ပြိုင်မယ်လို့ပြောထားတာပါဒါပေမဲ့အခုလိုခွဲစိတ်မှုလုပ်ခဲ့ရတဲ့အတွက်ပြင်သစ် Open နဲ့လွှဲချော်သွားခဲ့တာပါ Federer ကတော့ပြင်သစ် Open ကိုလွှဲချော်ခဲ့ပြီးမယ်သူ့အနေနဲ့ဒူဒဏ်ရာခွဲစိတ်ကုသမှုအပြေအဝပြန်ကောင်းလာမယ်လို့ယုံကြည်ထားတယ်ဆိုပြီးတော့လည်းပြောထားပါတယ်။ဘဝအဆင့်တက်နစ်ကစားသမားနိုဗောက်ဂျိုကိုဗစ်ကတော့ Federer အမြန်ဆုံးပြန်ကောင်းပြီးတော့တက်နစ်အမြန်ဆုံးပြန်ကစားနိုင်ဖို့မျှော်လင့်ကြောင်းနဲ့တက်နစ်ပြိုင်ပွဲတွေမှာ Federer ကိုလိုအပ်တယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။မာချက်တောင်ကစားသမားတထားသူစားကတော့အာဖရိကတိုက်ယူဂန္ဒားနိုင်ငံမှာကျင်းပတဲ့ချက်တောင်ပြိုင်ပွဲမှာအနိုင်ရပြီးတော့ချန်ပီယံဘွဲ့ကိုကာကွယ်သွားပါတယ်။ယူဂန္ဒား International Series 2020ပြိုင်ပွဲကိုပြီးခဲ့တဲ့သတင်းဘက်ကကျင်းပခဲ့ပြီးတော့နောက်ဆုံးဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားကြတာမှာတထားသူစားကအိန္ဒိယကကစားသမားအခါရှိကက်ရော့ကို21-14, 16-21, 21-18နဲ့3ပွဲအချိန်နဲ့ကစားပြီးတော့အနိုင်ရသွားတာပါ။တထားသူစားဟာဒီနေ့မှလည်းနိုင်လိုက်တဲ့အတွက်နှစ်နှစ်သက်တိုက်အနိုင်ရပြီးတော့ချန်ပီယံဘွဲ့ကိုကာကွယ်လိုက်တာဖြစ်ပါတယ်။တထသူသားဟာကင်ညာနိုင်ငံမှာမနေ့ဖြန်28ရက်နေ့ကနေမတ်လ1ရက်နေ့ထိကျင်းပမယ်ကင်ညာ International Future Series ပြိုင်ပွဲကိုဝင်ပြိုင်ဖို့အတွက်ကင်ညာနိုင်ငံကိုရောက်ရှိနေပြီးတော့ Olympic ပြိုင်ပွဲဝင်ခွင့်ရဖို့အတွက်လည်းအစွမ်းကုန်ကြိုးစားသွားမယ်လို့သူ့ရဲ့လူမှုကွန်ရက်ကနေပြောထားတယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်ခင်ဗျာ
ကိုရနာရဲ့သတင်းပတ်စင်အားကစားသတင်းလွှာကိုနားဆင်ကြကြရတာပါရှင်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပြချင်းည10နာရီကနေ17နာရီထိလိုင်းထိုမီတာ3251ပထမနိုင်ဝက်မှာလိုင်းလမီတာ190တို့ကနေပြန်ပြီးနားဆင်နိုင်ပါရှင်အခုဗုဒ္ဓဦးနေညနေကဗုဒ္ဓဦးနေညပိုင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုရနာကပြောပြပေးပါမယ်ရှင
်နိုင်ငံတော်သမ္မတဦးဝင်းမြင့်ဟာအိန္ဒိယနိုင်ငံညူဒေလီမြို့ကိုဒီကနေ့ဖေဖော်ဝါရီလ26ရက်နေ့မှာရောက်ရှိသွားပြီဖြစ်ပါတယ်။သမ္မတဦးဝင်းမြင့်နဲ့ဇနီးတော်ချိုချိုတို့ဦးဆောင်တဲ့ချစ်ကြည်မြန်မာကိုယ်စားလှယ်အဖွဲ့ဟာအိန္ဒိယသမ္မတရှရီယမ်နတ်ကိုဗင်ရဲ့ဖိတ်ကြားချက်အရအိန္ဒိယနိုင်ငံကိုတရားဝင်ခီးစဉ်ဖြစ်နေတွားရောက်ခဲ့တာဖြစ်ပါတယ်။ဒါဟာသမ္မတဦးဝင်းမြင့်အတွက်တော့အိန္ဒိယနိုင်ငံကိုဒုတိယချိန်မြောက်တွားရောက်တာလည်းဖြစ်ပါတယ်။ညူဒေလီမြို့ကိုနေ့လယ်နာရီ55မိနစ်မှာရောက်ရှိလာတဲ့သမ္မတဦးဝင်းမြင့်နဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုအိန္ဒိယနိုင်ငံရဲ့အစားအသောက်ထုတ်လို့ရေးသမ္မတလုံငန်းဆိုင်ရာဒူဝင်ကြီးပါဝင်အိန္ဒိယဆိုရာတာဝန်ရှိသူတွေအိန္ဒိယနိုင်ငံဆိုင်ရာမြန်မာတမ္မတဦးမိုးအောင်မြန်မာစစ်တမ်းမှုဗိုလ်မှူးချုပ်သိန်းစောနဲ့တခြားတန်ရုံးဝန်ထမ်းတွေကကြိုဆိုခဲ့ကြပါတယ်တမ္မတဦးမြင့်ဟာညနေပိုင်းမှာတော့အာရှဒမ်ဟိန္ဒူဖျားကျောင်းကိုတွားရောက်ပြီးတော့ညပိုင်းမှာတော့မြန်မာတန်ရုံးကတဲခင်းနဲ့ညစာကိုတန်ရုံးဝန်ထမ်းတွေနဲ့အတူစားသုံးခဲ့တယ်လို့တမ္မတရုံးကထုတ်ပြန်ထားပါတယ်တမ္မတဦးဝင်းမြင့်ရဲ့အခုခီးစဉ်ဟာအိန္ဒိယနဲ့တရုတ်နိုင်ငံတို့ကြာဒီဆက်ဆံရေးကိုထိမ့်ကြီးတဲ့ခီးစဉ်ဖြစ်တယ်လို့လည်းနိုင်ငံရေးအကဲခတ်တွေကတော့ရှုမြင်နေပါဗျ။မော်တိုင်းနိုင်ငံဟာရွန်ဂျာအရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကို ICJ နိုင်ငံကတရားရုံးမှာကြားဖြတ်အမှုတင်တဲ့အကြောင်းကြီးညာပါတယ်။လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံကသဘောတူညီချက်ကိုချိုးဖောက်တယ်ဆိုတဲ့ဂမ်ဘီယာနိုင်ငံရဲ့ဆွဲချက်ကိုထောက်ခံပြီးတော့သူ့နိုင်ငံအနေနဲ့ ICJ တရားရုံးမှာကြားဖြတ်မှုတင်သွင်းခဲ့တာပါ။OIC Islamic နိုင်ငံများပူးပေါင်းဆောင်ရေးအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့ညီရွှေညာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်တဲ့လုပ်ရက်တွေအေးအေးယူနိုင်ဖို့ဆောင်ရွက်တာဖြစ်တယ်လို့မော်တိုက်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။ ICJ နိုင်ငံကတရားရုံးကဂမ်ဘီယာမြန်မာအမှုမှာကြားပြတ်အရေးပေါ်စီမံမှုဆုံးဖြတ်ပေးခဲ့တဲ့အပေါ်မှာလည်းမော်တိုက်အနေနဲ့ကြိုးဆိုထောက်ခံပြီးတော့ရွှေညာတွေတရားမျှတမှုခံစား권ရအောင်သူတို့နေရာရင်းကိုပြေးကင်းစွာပြန်နိုင်ဖို့အတွက်ကြိုးပမ်းသွားမယ်လို့လည်းမော်တိုက်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။ရွှေညာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံကတော့ရခိုင်မြောက်ပိုင်းမှာဒီရေးကိစ္စမှာပြည်တွင်းတရားစီရင်လမ်းကြောင်းကလည်းအရေးယူဆောင်မယ်လို့ပြောပြီးတော့နိုင်ငံတကာဆွတ်ဆွဲတဲ့လူမျိုးတုံးတပ်ဖြတ်မှု genocide တွေကိုညှင်းဆန်ထားပါတယ်။ရုရှားနိုင်ငံကကမ္ဘာကျော်တက်နစ်အလမယ်မာရီယာရှာရာပိုးဗာကတော့တက်နစ်ကစားတာကနေအားယူပြီးလို့ကြေညာလိုက်ပါပြီခင်ဗျာ။
ဗုဒ္ဓနဲ့ညာပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.